Welcome to the Voice of America in Burmese.
Mingalama ne khin ma shin. Washington ni ro View American tan ga ni 2020 October la 26 ye. Tanin la ni mne khin season re go Myanmar san no chain mne 6 na yi ga ni 9 na yi thi. Line meter 2440 ne 51. Line line meter 190 ro ga ni thout lwin pe ni ba bi. Chuma khin myo tat ba. Di mne khin tanin re go ko nyan win aw ne tu pyo pya pe ba me.အမေရိကန်ရွေးကောက်ပွဲကိုနိုဝင်ဘာ3ရက်မှာကျင်းပတော့မှာမို့ကြံ9ရက်အတွင်းဘသူ့ကိုမဲထည့်ရမယ်ဆိုတော့မဆုံးဖြတ်သေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်ဖို့ Republican Party ကသမ္မတဒေါ်နယ်ထရမ့်နဲ့ Democratic Party ကဝင်းရောက်ရှင်ပြိုင်မဲ့ Joe Biden တို့ဟာသူတို့ရွေးချယ်ထားတဲ့ဒုသမ္မတလောင်းတွေနဲ့တူတနင်္ဂနွေနေ့မှာလည်းအပြိုင်မဲဆွဲနေကြပါတယ်သမ္မတထရမ့်ဟာပြည်နယ်အငယ်လေးနှစ်ခုဖြစ်တဲ့ New Hampshire နဲ့ Maine ပြည်နယ်တွေကိုမဲဆွဲဖို့တွားရောက်နေပါတယ်ဒီပြည်နယ်လေးတွေမှာ electoral votes လို့ခေါ်တဲ့ကိုယ်စားလှယ်မဲအရေးအတွက်ကနည်းပေမဲ့ရွေးကောက်ပွဲအတွက်အနိုင်ရှုံးမဲဆုံးဖြတ်ရမှာတိတ်ကိုအရေးပါတာပါ။သမ္မတထရမ့်ရော Joe Biden မှာသူတို့အရွေးခံရဖို့လိုအပ်တဲ့ကိုယ်စားလှယ်မဲ290ရဖို့အတွက်ကြိုးစားနေကြတာဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲတုန်းကထရမ့်ဟာ Democratic Party ကပြန်ပစ် Hillary Clinton ကို New Hampshire ပြည်နယ်မှာကိုယ်စားလှယ်မဲ၄မဲနဲ့ကတ်ရှုံးခဲ့တာဖြစ်ပေမဲ့ Maine ပြည်နယ်မှာတော့သူအနိုင်ရခဲ့တာပါ။သမ္မတထရမ့်ကသူ့ကိုထောက်ခံသူအများပြားတက်ရောက်တဲ့လူလူစုဝေးဝဲရုံနဲ့မဲဆွယ်နေချိန်မှာဒီမိုကရက်တစ်ပါတီက Joe Biden ကတော့လူနည်းနည်းပဲတက်ရောက်တဲ့ပွဲမျိုးကိုသာလှုပ်ဆောင်နေပြီးများသောအားဖြင့်ကွန်ပျူတာအွန်လိုင်းကနေပဲဓာတ်ရိုက်ထုတ်လွှင့်သလိုအခုတနင်္ဂနွေနေ့ညဘက်မှာလည်းအွန်လိုင်းကနေချင်းပါတဲ့ I will vote မဲပေးမယ်ဆိုတဲ့ပွဲမှာမဲဆွယ်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့ကာကွယ်ရေးဝန်ကြီး Mark Esper တို့ဟာအိန္ဒိယနဲ့နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုခိုင်မာအောင်ကြိုးစားဖို့အတွက်တနင်္ဂနွေနေ့မှာအိန္ဒိယခီးစဉ်တွားရောက်နေပါတယ်။အမေရိကန်အစိုးရဟာအင်ဒိုပစိဖိတ်ဒေသတွင်တရုတ်ရဲ့ပထဝီနိုင်ငံရင်းနဲ့စီးပွားရေးဆိုင်ကောမှုတွေကိုရင်ဆိုင်ဖြည့်ရှင်းဖို့နီးလန်းရှာနေတာဖြစ်ပါတယ်။အောက်တိုဘာ25ကနေ30ထိတွားရောက်တဲ့ဒီခီးစဉ်တွင်အိန္ဒိယနိုင်ငံအပြင်သီရိလင်ကာ၊မော်လ်ဒိုက်ဗ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုပါတွားရောက်မှာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုနဲ့အက်စပါရိုဟာအိန္ဒိယမှာကျင်းပမယ်တတိယအကြိမ်မြောက်နှစ်ပတ်လည်အမေရိကန်အိန္ဒိယနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီး2ဦးနဲ့ကာကွယ်ဝန်ကြီး2ဦးတို့ရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေ COVID-19 ကာယရောဂါတုံ့ပြန်ရေးဆိုင်ရာတွေအပြင်အင်ဒိုပစိဖိတ်ဒေသတွင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုဒေသခံအချင်းချင်းကြားဆက်ဆံမှုနဲ့အာဂတစီးပွားရေးနဲ့စွန့်ရင်ဆိုင်ရာလက်တွဲဆောင်ရွက်မှုတွေအတွက်စိန်ခေါ်မှုတွေကိုဦးစားပေးဆွေးနွေးဖို့ရှိတယ်လို့တောင်ပိုင်းနဲ့အလဲပိုင်းအာရှရေးရာဌာနဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဒင်းသอมဆင်ကပြောပါတယ်။ဒါအပြင်နှစ်နိုင်ငံကြားအနိကလုံခြုံရေးဆက်ဆံမှုရှိစေမဲ့မဟာဗျူဟာဆိုင်ရာနောက်ဆုံးအဆက်သဘောတူညီချက်ရဖို့ဦးတည်တဲ့ BECA ကပထဝီအနေထားအချက်လက်ဆိုင်ရာဖလှယ်ဖို့နဲ့ပူးပေါင်းဆောင်ရွက်သဘောတူစာချုပ်အတွက်အခြေခံအချက်တွေကိုချမှတ်ကြမှာလည်းဖြစ်ပါတယ်။စပိန်နိုင်ငံမှာ COVID-19 ကူးစက်မှုတိုးလာနေတဲ့အတွက်ထိန်းချုပ်နိုင်အောင်ကန့်သတ်မှုအသစ်တွေကိုချမှတ်လိုက်ပြီးနိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဥရောပတလွှားနဲ့ပြင်သစ်မှာဒီကာယောဂါရဲ့ဒုတိယလှိုင်းတံကိုပြင်းပြင်းထန်ထန်ခံစားနေရတာလက်တွေ့ဖြစ်ပြီးလွန်ကဲတဲ့အခြေအနေအောက်မှာရောက်နေတယ်လို့စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ကတနင်္လာနေ့နိုင်ငံကိုပြောကြားတဲ့မိန့်ခွန်းမှာပြောပါတယ်။ American John Hopkins တက္ကသိုလ်စစ်တမ်းရစပိန်မှာရောပြင်သစ်မှာပါ COVID-19 ကူးစက်ခံသူတသန်းကျော်လာပြီးဖြစ်ပြီးဒါကိုထိန်းချုပ်ဖို့နှစ်နိုင်ငံစလုံးကညမထွက်ရအမိန့်တွေထုတ်ပြန်ထားတာဖြစ်ပါတယ်။တနင်္လာနေ့မှာတော့ Latin America ဒေသရင်းနိုင်ငံတနိုင်ငံဖြစ်တဲ့ Colombia မှာပါဒီယောဂကူးစက်ခံသူတသန်းကျော်ဖြစ်သွားပြီးဒီယောဂကူးစက်ခံသူတသန်းကျော်သွားတဲ့ American, India, Brazil, Russia, ပြင်သစ် Argentina နဲ့ Spain တို့ပြီးရင်အထမမြောက်နိုင်ငံဖြစ်လာပါတယ်။ American ကထောက်ပံ့မှုပေးနေတဲ့ SDF, Syria Democratic တပ်ဖွဲ့ဟာနိုင်ငံအရှိပိုင်းမှာရှိတဲ့ IS စစ်သွေးကြွနဲ့ဆက်နွှဲနေတဲ့လက်နက်ကိန်းတွေကိုပြစ်မှတ်ထားပြီးဆက်လက်တိုက်ခိုက်နေပါတယ်။DLL သောသတင်းဌာနကိုဝင်ရောက်တိုက်ခိုက်တဲ့ IS အဖွဲ့ဝင်တွေကို SDF တွေကမနေ့ကညမှာဖမ်းဆီးနိုင်ခဲ့တယ်လို့သတင်းဌာနကတနင်္လာနေ့မှာပြောပါတယ် SDF အဖွဲ့ဟာ American ရဲ့ Syria က IS စစ်သွေးကြွတွေချေမှုန်းမှုမှာအဓိကမဟာမိတ်အဖွဲ့ဖြစ်ပါတယ်အောက်တိုဘာလအတွင်း IS စစ်သွေးကြွ2000ကျော်ကိုဖမ်းဆီးရမိတယ်လို့လည်း SDF ကပြောပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 8.13 ညလ ိုင်းဒိုမီတာ51 kHz 5859နဲ့တိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာတနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်ခံရသူ986ယောက်ရှိတယ်လို့ကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနကအော်တိုဝါ25ည8နိုင်မှာသတင်းထုတ်ပြန်ပါတယ်အော်တိုဝါ19ကနေ24ရက်နေ့ထိနေ့စဉ်ကူးစက်တဲ့လူနာ1000အထက်မှာရှိခဲ့ရာကအော်တိုဝါ25မှာ986ဦးနဲ့တပတ်အတွင်းပထမဆုံးအကြိမ်1000အောက်ကိုကျဆင်းလာတာပါလွန်ခဲ့တဲ့24နိုင်အတွင်းဓာတ်ခွဲနမူနာ 11,500 နီးပါးကိုစစ်ဆေးခဲ့တာမှာရောဂါပိုးတွေ့ရှိသူ986ယောက်ကိုထပ်မံတွေ့ရှိရတယ်လို့တရက်တည်းတည်ဆုံးသူ29ဦးရှိတဲ့အတွက်အခုချိန်ကကိုဗစ်ကူးစက်ခဲ့သူစုစုပေါင်း 44,954 ဦးနဲ့ကိုဗစ်ကြောင့်တည်ဆုံးသူ 1,095 ယောက်ရှိသွားပြီဖြစ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လကစလို့ရောဂါကူးစက်မှုတွေမြင့်တက်ခဲ့တာကြောင့်ရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းကိုကိုကျွန်းမှာပါပဲမြို့နယ်အားလုံးအပါအဝင်မွန်ပြည်နယ်မန္တလေးတိုင်းပဲခူးတိုင်းဧရာဝတီတိုင်းနဲ့ကချင်ပြည်နယ်မြို့နယ်တချို့မှာလူတွေနေအိမ်မှာပဲနေကြဖို့ဆိုတဲ့အမိန့်ကိုထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီနေရာတွေမှာနေထိုင်ကြသူတွေအနေနဲ့လာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲရုံကိုသွားဖို့ထွင်းချက်နဲ့သွားလာခွင့်ပြုထားတယ်လို့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ။အိန္ဒိယမြန်မာနိုင်ငံကိုတန်ချိန်3000ရှိဒီဇယ်လျှက်စစ်2မျိုးသုံးကီလိုကလပ်အမျိုးအစားရင်ကိုတင်မောဒဇင်လွှဲပြောင်းပေးအပ်ခဲ့တာဟာအရှေ့တောင်အာရှဒေသနိုင်ငံတွေကြားတရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာတာကိုချိန်ငွေရှာညှိလို့တဲ့သဘောလို့သုံးသပ်ကြပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံကြားရေပိုင်နဲ့925ကီလိုမီတာထိဆက်နေတာပါမြန်မာနိုင်ငံနဲ့ကျေပြတ်နဲ့ဆက်ဆံရေးကိုတိုးမြင့်လိုတာကြောင့်အခုလိုပင်လယ်ပြင်ပိုင်နဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ရတာဖြစ်တယ်လို့အိန္ဒိယနိုင်ငံသားဥက္ကဋ္ဌပြောခွင့်ရပုဂ္ဂိုလ်ကဒီလအစောပိုင်းမှာပြောခဲ့ပါတယ်မြန်မာရေတပ်ကတော့ဒီတိုက်ခိုက်ရေးရင်ကုန်တင်းမောင်းကိုမင်းရဲတင်ခတူးလို့အမည်ပေးထားပြီးအော်တိုဘာလလေပိုင်းမှာပင်လယ်ပြင်လက်တွေ့လေ့ကျင့်ခန်းပြုလုပ်ခဲ့တယ်လို့တမရော်သတင်းမှပြန်ကြားရင်အင်တာနက်ဆာမျက်နှာမှာဖော်ပြပါတယ်မင်းရဲ့တင်ခတူရင်ငုတ်တင်မောဟာရေအောက်ပေ1000နီးပါးအထိဆင်းသက်အလွတ်လုံနိုင်တယ်လို့ဆိုပါတယ်အိန္ဒိယနဲ့မြန်မာနိုင်ငံကြားကအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတရုတ်နိုင်ငံကလွန်ခဲ့တဲ့6နှစ်မှာရင်ငုတ်တင်မောနှစ်ဆင်းပေးအပ်ခဲ့ပြီးနောက်အိန္ဒိယကမြန်မာနိုင်ငံကိုရင်ငုတ်တင်မောရောင်းဖို့ဆုံးဖြတ်ခဲ့တာပါတရုတ်နိုင်ငံဟာဘင်္ဂလားဒေ့ရှ်အတွက်ရင်ငုတ်တင်မောအခြေစိုက်စခန်းနဲ့စေတကောင်းစိတ်ကန်တိဆောက်ဖို့ကူညီခဲ့တယ်လို့မြန်မာနိုင်ငံမှာလည်းကျောက်ဖြူရည်နဲ့စေကန်တီဆောက်ဖို့လုပ်နေပါတယ်။ဒါဟာတရုတ်ကအိန္ဒိယပပတ်လေနိုင်ငံတွေမှာသူ့ရဲ့ရေတပ်အင်အားအသုံးပြုနိုင်ဖို့လမ်းကြောင်းတိုးချဲ့လာတဲ့သဘောလို့ကဲခတ်သူတွေကမြင်ပါတယ်။တစ်ဖက်မှာမြန်မာနိုင်ငံကတရုတ်နိုင်ငံအပေါ်စီးရီးစီးပွားရေးအရမှီခိုရတာကိုရှော့ချဖို့ကြိုးစားနေချိန်မှာအိန္ဒိယကအဲ့ဒီကွဲလပ်ကိုဝင်ဖြည့်ဖို့ကြိုးစားလာတာလို့ Gender Global တက္ကသိုလ်ကကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပါမောက္ခ Prakash Jha ကသုံးသပ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့ပါလီမန်အထူးအစည်းအဝေးပွဲမတန်ခင်တနင်္ဂနွေနေ့ကဆနပြပွဲတွေဆက်ဖြစ်လာပါတယ်။2014မှာစစ်တပ်နဲ့အာဏာသိမ်းပြီးတက်လာတဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုစနေနေ့ညနောက်ဆုံးထားပြီးယာဒူးကနှုတ်ထွက်ပေးဖို့ဆနပြသူတွေဘက်ကယာဇတန်ပေးထားပေမဲ့ဝန်ကြီးချုပ်ပရယုတ်အခုထိနှုတ်မထွက်သေးတဲ့အတွက်ထောင်ချီတဲ့ဆနပြသူတွေဘန်ကောက်မြို့လေလူစီကားတဲ့ဈေးဝယ်စင်တာရပ်ကွက်တဝိုက်စုယုံဆနပြခဲ့ကြတာပါ။ထိုင်းဝန်ကြီးချုပ်ပရယုတ်ကတော့သူနှုတ်ထွက်မှာမဟုတ်ပဲနိုင်ငံရေးပြဿနာကိုတနင်္လာနေ့အင်ကာမှာကျင်းပမယ်ပါလီမန်ထဲမှာဖြည့်ရှင်းသွားကြဖို့ Twitter ကရေးခဲ့ပါတယ်။ပါလီမန်အထူးအစည်းအဝေးခေါ်ရတာဟာနှစ်ဖက်ကြားမျှကြေတစ်ခုကိုရှာနိုင်ဖို့ဖြစ်တယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်ခင်ဗျာ။ကမ္ဘောဒီးယားနိုင်ငံဟာလာမယ့်5နှစ်အတွင်းမြေမြုံမိုင်းကင်းစင်ရမယ်လို့ရည်မှန်းထားပါတယ်။တချင်ကအစ်မြေပြင်ဖြစ်ခဲ့တဲ့ဒီနိုင်ငံတွင်းမှာမပေါက်ကွဲသေးပဲကြံနေတဲ့မြေမြုံမိုင်းတွေရှင်းလင်းဖယ်ရှားနိုင်ဖို့အမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေရဲ့ထောက်ပံ့မှုနဲ့ကမ္ဘောဒီးယားစစ်သား2000ကိုမိုင်းဖယ်ရှားရေးလေ့ကျင့်ပေးမှာဖြစ်ပါတယ်။နှစ်ပေါင်း30ကြာပြည်ရင်းစစ်တွင်ကမ္ဘောဒီးယားနိုင်ငံဟာမြေမြုံမိုင်းအများဆုံးသုံးတဲ့နိုင်ငံဖြစ်ခဲ့ပြီးနိုင်ငံတစ်ဝန်းမှာပေါက်ကွဲစီတဲ့စစ်လက်နက်ကိရိယာခံမှန်းခြေ၄သန်းကနေ6သန်းထိမြေအောက်မှာရှိနေပါတယ်။1996ခုနှစ်စည်ရင်ရမြေမြုံမိုင်းကြောင့်တည်ဆုံးသူ4300ကျော်အထိစံချိန်တင်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ကလေးတွေစူးစမ်းလိုသူတွေနဲ့တန်တိုတန်ဆရှာသူတွေကမြေကြီးကိုတူးဆမိရာကမြေမြုံမိုင်းပေါက်ကွဲပြီးဒဏ်ရာရတည်ဆုံးတဲ့အန္တရာယ်ရှိနေသေးတယ်လို့တစ်ဖက်မှာတိုင်းပြည်စည်းဝါးရေးအတွက်စိုက်ပျိုးမြေလိုအပ်လာတာကြောင့်အခုလိုမိုင်းရှင်းလင်းရေးလုပ်ဖို့ဖြစ်လာတာပါခင်ဗျာ တနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံရွေးကောက်ပွဲနှစ်ပတ်ခန့်သာလိုတဲ့အချိန်မှာစကိုင်းတိုင်းကန့်ဘလူးမြို့နယ်ကကျေးရွာမှာမျိုးလူသေးသေးတဲ့အထိအကြမ်းဖက်တိုက်ခိုက်မှုတွေများလာတဲ့အပေါ်ဘလူးရှော့ချနိုင်ဖို့ပြည်တော်စုကြန့်ခိုင်ရင်တဲ့ဖွံ့ဖြိုးရေးပါတီဒီဥက္ကဋ္ဌနှစ်ကိုမေးရမှာရဲချုပ်ဟောင်းလဲဖြစ်တဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဟောင်းဦးခင်ကြီးကထိတ်ဆုံးအစိုးရအဖွဲ့ကအမိန့်ထုတ်တားမြစ်တင်ပြီးရွေးကောက်ပွဲကော်မရှင်ကလည်းကြိုတင်လုံခြုံရေးစီမံလမ်းကြောင်းလွှဲပေးတင်တယ်လို့ဖြေကားအခုလိုဆက်ရှင်းပြပါတယ
်။ဒီကတော့ကျွန်တော်တို့ဒီဘုတ်ပေးမှာဒါလေးဖားတယ်ကြာကျွန်တော်တမတော်မရှိဘူးဗျာကျွန်တော်တတိယမှာကျွန်တော်လည်းဖားတယ်ကျွန်တော်လည်းစီးရီးဆင်းနေတာဟုတ်တော့ဒါလေးကတော့မကောင်းဘူးပေါ့ဗျာကိုဖြစ်နေတဲ့ကိစ္စကြီးပေါ့အစ်မကောင်းဘူးပေါ့နော်ဒါလေးကဘာဒီဒီအားလုံးကနေပြီးတော့ထိတ်တော့မှာပေါ့ဝင်ရဒီဘက်ကဒီပါပိဖြစ်ဖြစ်တော့ပါတီဒီဘက်ပါတယ်အင်ဂျီပို့ပြီးတော့ပါတီနားလေးတုံးနေဆိုရက်ပါတီမှာတော့ထိတ်ကြောင့်ကိုတောင်းလို့ရှိရပေါ့
ဟုတ်ကဲ့အဲ့တော့ပါတီတာဝန်ရှိသူတွေအနေနဲ့ဘယ်လိုတားသင့်လဲ
ကိုပါတီဝင်တွေဟိုမလုပ်တဲ့တူလဲလိမ့်မလို့တားလို့ရတာပေါ့တို့တော့ဝင်ရဒီဆိုရက်ကိုပါတီကိုအားပေးတဲ့လူတွေဆိုလဲဆက်တာပေါ့လေတချို့ကလည်းကိုကိုငွေရမခံနေတဲ့လောက်ကြတာပေါ့ဒါပေမဲ့ပါတီဆိုရက်ကိုတားတာတိုင်းကတော့ဘိုင်းကအဒီလိုစီရုံးလို့ချက်ပူရရကိုဒီကပါတီတဲ့ချိန်မှာမလို့ရဘူးတကယ်အမေတက်ပြီးဆုံးလိုက်ကြည့်ရတယ်ဗျဒီလိုတောင်းရှိတဲ့အာနာတိရဲ့ပုံစံကပြောမှတတ်တယ်ချင်းလို့ရှိရဗျ
ဟုတ်ကဲ့ဘယ်အဖွဲ့ကအဓိကပြောအပ်တယ်လဲ
နိုင်ငံတော်ကပြောမှာပေါ့ဗျာတမန်ကြီးနဲ့အားသာကိုဒီဌာနတူတက်တဲ့အဒီရောဒီကျမလူမှုစုအားလို့ဘာလို့ကမ္ဘာတက်တရှိတာလဲဗျာဒါလို့ကျော်လူမှုဆောင်တည်ကြတာပဲအများကြီးလို့လဲဟိုစိတ်နှောက်ချက်တူစီတာဗျာဒါကြောင့်ဒီနေ့ကတော့လုပ်ပါတယ်လို့တားလိုက်ရပါတယ
်ဟုတ်ကဲ့ဘယ်အဖွဲ့ကထုတ်တင်လဲဘယ်ဝန်ကြီးဌာနထုတ်တင်လဲ
ကျွန်တော်မြန်မာတော့တဲ့ဘယ်ဝန်ကြီးဌာနတော့ဌာနထုတ်တူနိုင်ငံတော်အစိုးရအထောက်အကူအပေါင်းအသင်းလို့ကျွန်တော်ပြောကြတယ်။ဒီကအစိုးရတော့အားလာလိုက်ပေါ်ကြည့်တယ်။တိုင်းကျညွတ်တဲ့ကြည့်တယ်။ဘာသာပြန်မှတရားပေါ်မှာ
။ဟုတ်ကဲ့အစိုးရရုံးပေါ့နော်။ဥစော်တန်းသင်းတို့
။မနက်ကအများကြီးဒီကလေးတွေတော့ကောညတ်ဒီတော့ကိုပြီးရှိရှိပြီးတော့ကြကြပါလို့ပြောလိုက်တယ်ဗျာ။ရပ်ပါလိုက်တယ်မှာပေါ့ဗျာ
။ဟုတ်ကဲ့အဲ့တော့အခုလက်ရှိဘာကြောင့်မထုတ်သေးဘူးလို့ထင်လဲ။
အဲ့တော့မသိဘူးဗျာ။ကျွန်တော်တို့ကမှတော့အချို့နေရာကြီးကြလဲဆိုပါတိပါလိုပါလိုတယ်လားပတိရဲ့သက်ဆိုင်ရာကိုကြည့်ရလိုက်ဆက်ဆံကြည့်ရအဝေးပြည်ကဒါကဘလို့လုတ်ကြတာရှိတယ်လေ။ဟိုတပတ်တစ်ပတ်ကလုတ်ကြတယ်ကြဲပဲစကြတော့ကြပြီးတော့ပြိုက်ပြီးများလာလို့ဆိုဖြစ်ကြတာပေါ့။အဲ့တော့မလုတ်တဲ့ဆိုတဲ့အမိတ်ကဟောတာတိတ်တမရှိတဲ့အမိတ်ကြီးကထုတ်ပြန်ဖို့လိုတယ်။အဲ့ဒီမိတ်ကအသက်ပြေးဖို့လိုတယ
်။ဟုတ်ကဲ့အခုဥခင်ရဲ့ဒီမဲဆန္ဒနဲ့ရေကုံစိတ်ကြီးခဏောင်တို့မှာပေါ့နော်။အကျန်းဖတ်မှုတွေမဖြစ်တာကဘလို့ကွာတယ်လို့ထင်လဲ
။မဖြစ်ဘူးဗျ။ကျွန်တော်မဲဆန္ဒတွေမှာစရရလို့ထဲရပြီးတော့လို့ဘလို့တန်ပြီးကျွန်တော်ကထပ်ပြီးတော့ဒီလိုမျိုးကတော့ဒီကျွန်တော်တို့ကလည်းကြက်တယ်မတော်မတော်တပိပြရတဲ့တော့ပါတယ်အဲတော့တခြားဘက်ဘက်တပတ်တပတ်လောက်တပိပြရှိတယ်ချက်ချင်းကျွန်တော်တို့ကွန်ပျူတာပြောလာပြလာရှိတယ်တားကြတယ်ကျွန်တော်တို့ဒီဘက်မှာတော့အဲတော့ဖြစ်ပေါ်လာဆိုတဲ့ကျွန်တော်ကအများကြီးကြီးရယောဂပြန်အောင်စိတ်ကြည့်လို့ဆိုတော့ဟိုကဆိုင်းနေပုံကြည့်ခဲ့တာကြည့်တော့အကျိုးရတိကပူကြတယ်လို့တော့ချက်ချင်းတက်မှုတဲ့မျက်စိသားဆရာဘုရားပူဖြစ်ချင်အဲတော့ကျွန်တော်ကမမြင်လို့ထား
ဟုတ်ကဲ့တော့တခြားနေရာတွေမှာဖြစ်တာတွေကြည့်ရင်အဓိကဘာကြောင့်ဖြစ်ပြီးတော့အဲ့ဒါကိုရှော့ချဖို့ဘလို့အကြံပေးကြတယ
်။အဲ့တော့အပြန်လာနေလားအပြန်လာမဲ့ပြန်လာလို့ကြောက်မခံနိုင်ဘူး။ဒီဘက်ဆရာလို့ဒီဘက်အကြောင်းဆက်ပြပြီးလုပ်မယ်။လူငယ်ကြတဲ့တိုင်ဆိုင်မှုပေါ့ဗျာ
။ဟုတ်ကဲ့။ဘာကြောင့်ဒီတစ်ခါမှအဲ့လောက်ထိပြိုင်ဆိုင်မှုများလာတယ်ထင်လဲ။အရင်တစ်ခါရွေးကောက်ပွဲတက်ဆိုင
်။ခက်တာတော့ရေးတန်းတော့ဒီလိုပြစ်တာပြောတာဖြစ်နေဖြစ်တာရှိတာတည်းလို့ပြီးရလို့ရှိတယ်။ပြန်လာတယ်ဒါပေမဲ့ပြီးတော့ဒီတော့လည်းကြာလို့ဖြစ်တာ။ဒီကရပြစ်စီတဲ့အကြောင်းရတယ်လို့ဖန်တီးနေအတူတယ
်။ဟုတ်ကဲ့။ဘလို့အကြောင်းနေဖန်တီးလာတာမျိုးတတိထားမိလ
ားရပါပြည်ပြောင်းပေါ့ဗျာရပါပြည်ပြောင်းတယောက်တည်းစတာတော့မကန်တယ်လို့ပြောတယ်ဒါပြည်ဖြစ်တာပေါ့နောက်တစ်ခုကလည်းတာဝန်ရှိတဲ့ပုံစံကြီးကကျွန်တော်ပြည်တော်ကတော့လေဟိုဒါပြည်ဆိုတာကျွန်တော်ကဒီတဲ့လည်းမြင်ရပြမယ်ပါကျွန်တော်ရုပ်ောက်ဘက်ကော်မရှင်တင်ရတယ်လေကျွန်တော်ကျွန်တော်တင်တယ်ရုပ်ောက်ဘက်ပုံစံဒါလေးကိုကြည့်ပြီးတော့အရှိတူလမ်းကြောင်းကိုတောက်မှပြည့်ပြီလေအတူဆိုင်တာတပုတ်လမ်းကြောင်းပြောက်တယ်မသိတယ်မသိတော့မြင်ရတာလို့ရှိတယ်ဒါပဲပြင်ဖို့ပြည့်တယ်သူစရာတော့မရှိတော့ဘူးလေမတင်မနေတော့သွားကြည့်ရမှာဒီမနေ့သွားသွားနေတော့ဒီကဘုံကြီးကြည့်ကြရတယ်။ဟိုအရင်ကကြိုးရတာတည့်တူတောက်ကြရတယ်။ခုကဒါတွေကမလုပ်ဖြစ်တဲ့ဘောပေါ့
။ဟုတ်ကဲ့။အဲ့ဒီတော့အခုကတော့ကြုံမတားနိုင်ဘူး။ခုဖြစ်လာတဲ့အနေထားမှာရော
ဖြစ်လာခဲ့ဖြစ်လာတဲ့အတိုင်းပဲကျွန်တော်တည်းကဥပဒေတော့ပါလို့ရောပေါ့ဗျာ။ဒီကဘာခံဖြစ်လာလို့ပေါ့။ဖြစ်လာပြီးမှတော့သာမန်ဖြစ်တာဖြစ်တာဖြစ်တယ်။အဲ့ကြရတဲ့ဒီမဲ့ကြတဲ့ဘာဖြစ်နေကြကြဖြစ်တဲ့ဒီဒါဥပဒေတော့အရင်ကဒီဒီကတကယ်ကြတော့လေပါတီရောင်ပြီးကွဲတယ်ဆိုတော့တရားရဲမှလည်းတယ်ဒီလိုတကယ်ဒီလိုပဲ
ဟုတ်ကဲ့ရဲတပ်ဖွဲ့အလင်းနဲ့အချိန်မီတားနိုင်တာမျိုးရော
တကူတော့ရှိတာဗျာဒီကပြောလို့ဘယ်နေရာကိုပေါက်ပြစ်သွားပြီတော့လဲတပြေးပေါ့ဟောသူတို့ကလည်းပြည်သူကြမှာဒီရဲတပ်ဖွဲ့အချိန်သွားတယ်ဆိုရင်ရဲငင်းတော့ရှိတာလေသူ ူပဲလာရတယ်တော့ဒီဒီဘုကိုရမှာတွေ့လာရတော့အောင်းကနလောက်ကမကောင်းဘူးလေတွားနေကြတာရင်းကြီးဆိုလင်းကချော်ကြည့်တာအစ်မတွေ့ဘူ
းဟုတ်ကဲ့အဲ့ဒီညမှာရဲအနေနဲ့ကောဒီအင်အားချိုဖြည့်တာတို့အခုကာလမှာလေ
အမှန်တော့ကျွန်တော်တို့လည်းဒီအလုံးစုံရဲ့အစီအမံလေးအားလုံးဒီမှာပိုင်ပြီးရှိတဲ့ပုံပေါ်တာတွေတော့မှာဒါကကုမူတဲ့တော့လောက်ထားတို့လမ်းကြောင်းတွဲတာတို့ဖြစ်နေရှိတဲ့ညမှာဘလူပေါ်ကြည့်တင်းတော့ကြောက်ကြထားတာလားဟန်တာလားလို့ဒါလေးပြအမှန်တော့လည်းရည်ရွယ်ကြတော့ဒီတက်ဆံမှုအားနေတယ်။ကောင်းတာကတော့မပြေအောင်လူကြီးအစီအမံဒီကာဝေးအစီအမံဒီဘယ်လိုချတယ်ဆိုတာတောင်းရှိဖို့ရစဉ်းစားနေတယ်။ဒီကိစ္စမျိုးကဒီတက်ကာဝေးကြီးကြပါလေ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဦးခင်ခင်ဗျာကျွန်တော်ဝယ်မယ်ပါ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်အတွက်သောတာရှင်နေနှာစင်ရမှာကတော့2020ပါတီစုံဒီမိုကရေစီရွေးကောက်ပွဲကြီးကျင်းပဖို့နှီးကပ်လာတာနဲ့အမျှအာဏာရပါတီအတိုက်ခံပါတီအပါအဝင်နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးနေကြချိန်အဓိကပါတီကြီးနှစ်ခုကြားမှာအပြိုင်ဆိုင်အင်အားပြတာတွေလူအသက်ဆုံးရှုံးရတဲ့အထိအပြန်အလှန်ခိုက်ရန်ဖြစ်ပွားမှုအပါအဝင်လူများပြားထိခိုက်ဒဏ်ရာရတဲ့အထိရင်မတော်တဆမှုတွေပါဖြစ်ပွားနေပါတယ်ဒေသတွေနယ်မြေလုံခြုံရေးနဲ့အများပြည်သူလူထုအသက်အန္တရာယ်ရှိလာနေတဲ့အနေအထားမှုအာဏာရပါတီ NLD အပါအဝင်သက်ဆိုင်ရာနိုင်ငံရေးပါတီတွေဘက်ကထိမ့်ထိမ့်တိမ့်တိမ့်ထိထိရောက်ရောက်ကြံ့မှတ်ကြဖို့ရွေးကောက်ပွဲစောင့်ကြည့်သူတွေကစိုးရိမ်တကြီးအကြံပေးလိုက်ကြပါတယ်ရွေးကောက်ပွဲကျင်းပခြင်းဟာမြန်မာနိုင်ငံမှာကမ္ဘာ့ကံရောဂါ COVID-19 ကူးစက်မြန်ရောဂါဖြစ်နေတဲ့ကာလလည်းဖြစ်တာမို့လို့ကျန်းမာရေးလမ်းညွှန်ချက်စီမင်းစည်းကမ်းချက်တွေနဲ့အညီလိုက်နာဖို့လိုအပ်ပါတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူမမနန္ဒာတင်ကအကြံပေးပါတယ်ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာမြန်မာနိုင်ငံရွေးကောက်ပွဲအထူးလေးလာစောင့်ကြည့်ရေးအဖွဲ့New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမမြနန္ဒာတင်းနဲ့ကျမစုမောဆက်သွယ်မေးမြန်းတင်ဆက်ထားတာနားဆင်ပါရှင်မင်္ဂလာပါမမြနန္ဒာတင်းရေလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ဒီ2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေစက်တင်ဘာလ10ရက်နေ့ကနေနိုဝင်ဘာလ6ရက်နေ့ည12နာရီထိခွင့်ပြုထားပါတယ်အဲ့မှာအနည်းဆုံး6ပေခွာပြီးတော့တစ်ချိန်မှာလူ50ထပ်မပိုတဲ့စုဝေးမှုတွေနဲ့အထူးသဖြင့် COVID-19 ကူးစက်မြန်ရောဂါကာကွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်ကြပါဆိုပြီးတော့ညွှန်ကြားထားတာလည်းရှိပါတယ်။ဒါပေမဲ့နိုင်ငံရေးပါတီတွေဘက်ကရောကိုယ်စားလှယ်လောင်းတွေဘက်ကရောလိုက်နာမှုအားနည်းနေတယ်။ဒါကြောင့်သက်ဆိုင်တဲ့ပါတီတွေဘက်ကကြီးကြပ်ပေးကြပါအောင်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကမနေ့အောက်တိုဘာလ24ရက်နေ့ကလည်းကြေညာချက်ထုတ်ပြီးမေတ္တာရက်ခံတဲ့အထိဖြစ်ခဲ့ပါတယ်။ဒီကြားထဲမှာအာဏာရပါတီနဲ့အတိုက်ခံပါတီထောက်ခံဝင်းရံတဲ့သူတွေကြားမှာခိုက်ရန်ဖြစ်တာတွေမတော်တဆဖြစ်တာတွေနဲ့စိုးရိမ်စရာအနေအထားဖြစ်လာပါတယ်ဒီပေါ်မှာရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်နေတဲ့မမျှနန္ဒာတင်းတို့အနေနဲ့ပေါ့နော်ဘလို့များသုံးသပ်မိလဲဒီအနေအထားပေါ်မှာသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကဘလို့ထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်တင်တယ်လို့အကြံပေးချင်တာရှိပါလေရှင
်ခုကတော့ဒီကိုဗစ်ကာလမှာတော့ဒီကျန်းမာရေးဝန်ကြီးဌာနကနေပြီးတော့မှကိုဗစ်စည်းကမ်းနေပေါ့နော်ဒီမဲဆွယ်စည်းရုံးတဲ့အခါမှာဒီလိုက်နိုင်ရမယ့်ကိုဗစ်စီမင်းစည်းကမ်းတွေကိုထုတ်ပြန်တဲ့အမျိုးရှိတယ်ပေါ့နော်ဒီ SOP 1နဲ့2ဆိုပြီးတော့အဲဒါပေမဲ့လည်းပဲတတိယရောက်ဒီဆောင်ရွက်နိုင်မှုကြတော့နည်းနည်းကွဲပြားသွားတယ်ပေါ့နော်ဆိုအဲ့ဒါကတော့ဘလို့ဖြစ်လဲဆိုဒီကိုဗစ်မှာသူကဒီလူ90ပေါ့နော်လိုကန့်တက်လိုက်တဲ့အခြေအနေပေါ်မှာအတခါလေးမှာကိုယ်စလဲလောင်းနေကိုယ်တိုင်မပါတော့ဘဲနဲ့အဲဒီဝင်းရံထောက်ခံတဲ့သူတွေဆိုပြီးတော့မှဒီအုပ်စုလိုက်တွေကထွက်ကြတာပေါ့နော်ဒါပါတီပေါင်းစုံကနေပြီးတော့သွားကြလာကြတယ်ပေါ့နော်ဆိုတော့အဲ့ဒီအခါမှာကျတော့ခွင့်ပြုချက်တင်တာမျိုးမရှိတော့ဘူးပေါ့နော်ဒီပါတီတစ်ခုနဲ့တစ်ခုနဲ့ထိတိုက်ဒီလမ်းကြောင်းမှာတွေ့တာတွေရှိတယ်ဒီဟာကိုအရေးယူတဲ့ဟာတွေဒီအချိန်မီမလုံနိုင်ခဲ့ဘူးပေါ့နော်ဒီအရေးယူမှုအပိုင်းနဲ့ကြက်ကြက်မက်မက်ဒီဆောင်ရွက်ခဲ့မှုအပိုင်းကလည်းနေတာရဲ့နောက်ပြီးတော့ဒီလူမျိုးရေးပိုင်းကလည်းဒီမချနိုင်ခဲ့တဲ့ပုံမှာတခြားသောဒီမျိုးလိုလားအတဲ့ပြဿနာတွေပေါ့နော်ဥပမာဒီထိတိုက်ပေါ့ဒီပါတီနှစ်ခုကဒီစက်ညင်မအုပ်စုနဲ့ဆိုတာထိတိုက်တွေ့မယ်ဆိုလို့ရှိရင် င်အဲဒီအငင်းပွားမှုတွေဖြစ်တယ်ဒီရကြက်နှစ်ကြက်တွေဟာတွေဖြစ်တယ်ပေါ့နော်
မြန်မာပြည်မှာဆိုရင်အခုမဲဆွယ်စည်းုံနေကြတယ်ပေါ့နော်ဒါပေမဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေမဲဆွယ်စည်းုံမှုတွေမှာဘာပြဿနာမှမရှိပါဘူးဒါပေမဲ့ဒီပါတီကြီးနှစ်ခုဖြစ်တဲ့လက်ရှိအာဏာရပါတီ NND ရဲ့အတိုက်ခံပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီလူအုပ်စုတွေကြားမှာထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်လူငယ်တဲ့ရပိုင်းတော့ဆိုရင်မကွေးတိုင်းဘက်မှာလူအသက်ဆုံးရှုံးရတဲ့အထိဖြစ်ခဲ့ပါတယ်နောက်လူအုပ်စုလိုက်ရေမတော်တဆတိုက်တာတွေနောက်လူလူအသက်အန္တရာယ်ရှိတဲ့အနေအထားတွေလည်းဖြစ်လာနေတော့သက်ဆိုင်တဲ့နိုင်ငံရေးပါတီတွေဘက်ကရောပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရောဘလို့ကြက်ကြက်မတ်မတ်ဆောင်ရွက်တင်တယ်လို့အကြံပေးနိုင်တာရှိပါလဲရှင
်အတိကတော့လေကျမတို့ကဒီမြို့နယ်တိုင်းမှာဒီရွေးကောက်ပွဲလုံခြုံရေးနဲ့စီမံခန့်ခွဲရေးကော်မတီဆိုတာရှိတယ်ပေါ့နော်အဲ့ဒီမှာဆိုရင်ကျမတို့ကဒီအုပ်ချုပ်ရေးပိုင်းပါမယ်နောက်ပြီးတော့ဒီရဲမှုပေါ့နော်ရဲမှုပါမယ်နောက်ပြီးတော့ဒီမြို့နယ်ရွေးကောက်ပွဲကော်မရှင်အပါတယ်နောက်ရမီရဖတွေလည်းပါတယ်ပေါ့နော်ဆိုတော့ဒီရွေးကောက်ပွဲဆိုင်ရာလုံခြုံရေးနဲ့စီမံခန့်ခွဲရေးကော်မတီကိုကျမတို့ကဒီအမြန်ဆုံးအသက်သွင်းရမယ်ပေါ့နော်ဒါနံပါတ်1နံပါတ်2ကတော့ခုနကဒီကိုယ်စားလှယ်လောင်းနေရာပဲထွက်ထွက်ဝန်ရံသူတွေကပဲထွက်ထွက်ဒီအခြေအနေပေါ်မှာဒီခွင့်ပြုချက်တင်ရမယ်ဆိုတော့ဒီအခြေအနေတခုကိုထုတ်ပြန်ဖို့လိုပြီးတော့အဲ့လိုမျိုးတွေဒီတင်လာတဲ့အခါမှာလည်းဒီချက်ချင်းဒီလုံခြုံရေးပေါ့နော်ဒီလုံခြုံရေးကဒီလိုက်ပါသွားဖို့လိုတယ်လိုက်ပါဒီလိုလိုက်ပါသွားခြင်းအဖြစ်ဆိုရင်ဥမာပါတီတစ်ခုနဲ့တစ်ခုနဲ့ထိတ်တိုက်တွေ့တဲ့အခါမှာဒါကြိုတင်ပြီးတော့မှတားဆီးနိုင်မယ်နောက်တစ်ခုကတော့ကျွန်တော်တို့လည်းအခုဒီလက်ရှိလုပ်နေတဲ့ဟာတစ်ခုပေါ့နော်အဲ့ဒါလေးရတော့ဗာလဲဆိုတော့ဒီ early warning sign တွေပေါ့နော်ဒီ early warning sign တွေကိုဒီလုံစေခြင်းနဲ့ဒါတော့ဗာလဲဆိုတော့ဒေတာတစ်ခုမှာပေါ့နော်ဥမာဒီအငင်းပွားမှုကဒီဖြစ်ပွားတော့မယ်ဒါဖြစ်တော့မယ်ဒါပြိပခဖြစ်တော့မယ်အသွင်ကိုစောင့်နေပြီဆိုတာနဲ့ဒါတွေးတဲ့လူတွေကဒီကောက်ပတ်ဆိုင်လုံးငင်းကော်မတီကိုအကြောင်းကြားတာမျိုးတုံးမှုလို့ရှိရင်အနည်းဆက်ဆုံးရစခန်းကိုအကြောင်းကြားတာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေကိုကြွတင်ပြီးတော့မှဒီလုပ်တင်တယ်နောက်အရေးကြီးဆုံးတစ်ခုကတော့ခုနကဒီရီကောက်ပွဲဒီလူမျိုးရင်းနဲ့စီမံခန့်ခွဲရေးကော်မတီအနေနဲ့ကတော့ဒီကောစင်တာတွေဖွင့်တင်တယ်ပေါ့နော်ဒီကောစင်တာတွေမှာဒီမက်ဆန်နာရှင်ပြည်သူလူထုတယောက်ယောက်ကပဲဖြစ်ဖြစ်ဒီရီကောက်ပွဲစောင့်ကြည့်အဖွဲ့တွေကပဲဖြစ်ဖြစ်ဖုန်းဆက်လိုက်ပြီဆိုတာနဲ့ဒီနေရာမှာတော့ဒီပြိပခါဖြစ်တော့မဲ့အခြေအနေကိုတွေ့နေရပြီးအခုအချင်းများနေကြပြီးချက်ချင်းဒီဟိုပါပေါ့နော်ဒီလူမျိုးရင်းကိုလွှတ်ပေးပါဆိုလို့ရှိရင်ဒီလူမျိုးရင်းကရောက်လာအောင်ပါပေါ့နော်ဥမာဒီဟိုဇကားတွေရဲ့လို့ဟိုပွဲပြီးတော့မှဒါရဲကရောက်လာမယ်ဟာပြီးသွားပြီးဟိုစေယုံရောက်သွားပြီးဒါမျိုးဆိုလို့ရှိရင်တော့မထိရောက်နိုင်ဘူးပေါ့နော်အဲ့လိုမျိုးထက်ဆိုင်ရင်တော့ကျွန်တော်တို့ကဒီတရားဥပဒေစိုးမိုးရေးနဲ့ကျွန်တော်တို့ဒီ၈ရက်နေ့ထိပေါ့နော်ဒီ၈ရက်နေ့ထိကိုကြည့်ကြည့်မှတ်မှတ်ဒါကင်ပယ်ဖို့လိုတယ်ဒီအပြည့်တည်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီပြိပခါတို့ဒီအကြံပေးမှုတို့ဆိုတာကလည်းဒါတူတူဖွဲ့တယ်ပေါ့နော်ကော်မရှင်တဖွဲ့တွေနဲ့လည်းဒါလုပ်လို့ရတဲ့အနေအထားမျိုးမှာမရှိဘူးသူကဒီလုံခြုံရေးလေးလိုအပ်တယ်အဲ့တော့ကျွန်တော်တို့ဘာလဲဆိုတော့သတင်းချက်လက်စစ်ဆေးမှုတွေညံဆန်နေရမယ်ပေါ့နော်ညံဆန်နေရမယ်ချက်ချင်းဒီရောက်ကအကြောင်းကြားပြီးဆိုတာနဲ့တုတ်ပြန်ပြီးတော့မှဒီ action ယူတဲ့ဟာမျိုးပေါ့လေအဲ့ဒါမျိုးကိုတော့ဒီနှစ်ပတ်အတွက်တွေ့မှာဒါအရေးတကြီးလှုပ်ဆောင်ချက်တယ်လို့ကျွန်တော်တို့ကဒီအကြံပြုချင်တာပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့ဒီနှစ်2020ရွေးကောက်ပွဲထူးခြားချက်ကလည်းကယောဂါဖြစ်ပွားနေတဲ့အချိန်ဖြစ်တာပေါ့နော်အဲ့တော့ဒီလိုစီယုံရေးအောင်နိုင်ရေးတွေလူအုပ်စုလိုက်တွေတွာလာနေတဲ့အချိန်မှာဝင်းရံနေတဲ့သူတွေအတွက်တွေမကောက်ဘူးပေါ့နော်အများပြည်သူရဲ့အသက်အန္တရာယ်လုံခြုံရေးအတွက်ကလည်းစိုးရိမ်ရှားရှိပါတယ်ဒီတော့အရေးတကြီးလိုက်နာရမယ်လမ်းညွှန်ချက်တွေကရောမမျက်နှာနာတင်အနေနဲ့ဘလို့အကြံပြုချင်တာရှိပါလဲရှင
်ပါတီကဟိုသူတို့ဒီဝန်ရံသူတွေကိုမထွက်ဖို့ဆိုပြီးတော့မှထုတ်ပြန်တဲ့ဟာမျိုးတွေလို့ရှိတယ်ပေါ့နော်ဒါပေမဲ့လည်းပဲဒီကြက်ကြက်မက်မက်ဒီလုံနိုင်မှုကြတော့ဒီခတ်သွားတယ်ပေါ့နော်အမှဝန်ရံသူဆိုတာကလည်းပါတီဝင်ဟုတ်ရင်လည်းဟုတ်မယ်ဒီမဟုတ်တာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်ဒါပေမဲ့လည်းပဲဒီတက်ပို့မှုပြီးတော့ဒီတင်းကျပ်တဲ့စီမီစီကန်နေပေါ့နော်ဥမာပါတီဝင်တွေမထွက်ရအောင်ဆိုတဲ့ဟာမျိုးတစ်ခုခုပဲဖြစ်ဖြစ်ဒီလိုမျိုးထုတ်တာမျိုးပဲဖြစ်ဖြစ်တကယ်လို့သွားမယ်ဆိုလို့ရှိရင်လည်းဒီစီမီစီကန်နေနဲ့အညီဒီလူ90ထက်မပိုအောင်ဘယ်လိုလုပ်မလဲပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးတွေကိုဒီပါတီတွေကဒီတိုင်မင်းတင်နေစောင့်ကြည့်တင်နေဒါပေမဲ့အရေးကြီးဆုံးကတော့ဗာလဲဆိုတော့ဒီအထူးရဲပေါ့နော်အခုဆိုရင်ကျမတို့ကြည့်ရတဲ့လောက်ကဒီအထူးရဲတွေကိုဒီရွေးကောက်ပွဲနေ့တနေ့ပေါ့နော်ဒီရွေးကောက်ပွဲနေ့အတွက်ဒီတာမုံရင်မဲယုံသုံးပစ္စည်းတွေတည်ဖို့ပြုဖို့ပေါ့နော်အဲ့လိုမျိုးတွေအတွက်ပဲတာဝန်ပေးတယ်လို့ကျမတို့သိရတယ်ဥမာဒီမက်ဆေ့ချ်ရုံရေးပိုင်းနေအပြည့်ရဒီဝန်ရံသူတွေသွားတဲ့လမ်းတွေမှာဒီလုံခြုံရေးကိုမတွေ့ရအောင်ပေါ့နော်ဒီလုံခြုံရေးကိုမတွေ့ရခြင်းဟာကျွန်တော်တို့ဒီပြဿနာတွေဖြစ်နိုင်ဖို့အတွက်ကိုပို့ပြီးတော့မှဒီဥတည်စေတဲ့အထူးသဖြင့်ကတော့ဒီရွေးကောက်ပွဲဆိုင်ရာပြိပခါနဲ့ဒီအကြံဖတ်မှုတွေကိုပို့ပြီးတော့မှဒါဖြစ်လာနိုင်စေတယ်ပေါ့နော်ဆိုတော့ဒီအတွက်ကြောင့်မို့လို့ဆိုရင်ကျွန်တော်တို့က ဒီတင့်တော်တဲ့ထုတ်ပြန်ချက်တခုကိုကျမတို့အမြန်ဆုံးဒါထုတ်ပြန်တဲ့နေပေါ့နော်ဥပမာဝင်ရသူတွေဆိုလို့ရှိရင်လည်းဒါခွင့်ပြုချက်တရားမယ်ဆိုတဲ့ဟာမျိုးဒါမို့လို့ရှိရင်လည်းအဲ့ဒီမှာဒီလုံခြုံရေးလိုက်ပေးတာမျိုးပေါ့နော်ဒီလိုမျိုးတွေကလည်းလုံမှသာကျမတို့ဒီအနေရကင်းမယ်ပေါ့နော်နောက်တစ်ခုကတော့ဒီကိုဗစ်စီးမီးစီးကနေဥပဒေအရအမှုဖွင့်တဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေ
တွေကအထူးသဖြင့်ဒီတိုက်ပွဲတွေဖြစ်ပြီးတော့စေပရိပခါတွေဖြစ်နေတဲ့နေရာပေါ့နော်။မအဲ့မှာတက်မတော်ရဲ့အကြံပေးချက်အရရွေးကောက်ပွဲကိုကျင်းပကွင်မပေးတာတွေရှိတယ်။ဒါပေမဲ့ချင်းပြည်နယ်ပလောဝဘတ်ဆိုရင်ရွေးကောက်ပွဲကျင်းပကွင်ပေးလိုက်တာရှိတယ်။အဲ့တော့ဒီလိုမျိုးနယ်မြေဒေသလုံခြုံမှုစိုးရိမ်စရာနေရာတွေကပြည်သူလူထုရဲ့လုံခြုံရေးအတွက်သက်ဆိုင်တဲ့ပြည်နယ်နဲ့တိုင်းတာဝန်ရှိတဲ့သူတွေရောနောက်ပြီးတော့မြို့နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဘာတွေဆောင်ရွက်ပေးတဲ့လို့ထင်ပါလဲရှင့
်။အဓိကတော့လေဒီလိုနေရာမျိုးတွေမှာဒီလုံခြုံရေးပိုင်းပေါ့နော်အကျွန်တော်တို့ပြီးခဲ့တဲ့ဒီ3ရက်တာပေါ့နော်ဒီအောက်တိုဘာ19ရက်2022မှာအကျွန်တော်တို့ဒီနိုင်ငံရေးပါတီ30ကျော်လောက်နဲ့ကျွန်တော်တို့ဒီဆွေးနွေးပွဲပေါ့နော်ဒီရွေးကောက်ပွဲပြည်ပခန့်နဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲဆိုပြီးကျွန်တော်တို့လုပ်ခဲ့တယ်။နောက်ပြီးတော့ဒီရက်ဖက်အဖွဲ60ကျော်ပေါ့နော်ဒီဒေတာ dream ပေါ့ဒေတာဒီမှာရှိတဲ့ဒီ local CSO တွေပေါ့နော်ဒီ local CSO တွေကိုဖိတ်ကြားပြီးတော့ကျွန်တော်တို့အစည်းအဝေးတွေလုပ်တဲ့အခါမှာသူတို့ဘက်ကနေအကြံပြုတဲ့ဟာတွေရှိရပါတော့။ဟိုအထူးသဖြင့်ကတော့အဲ့လိုဒီဒေတာတွေမှာဆိုရင်ကျွန်တော်တို့ဒီအရက်ဖတ်လူမှုအဖွဲ့တွေနောက်ပြီးတော့ဒီသက်ဆိုင်ရာဒီရွေးကောက်ပွဲကော်မရှင်တို့နောက်ပြီးတော့ဒီစစ်ဆေးညီညာရေးကော်မတီတို့ဒီရွေးကောက်ပွဲလုံခြုံရေးဆိုင်ရာအဖွဲ့တွေပေါ့နော်။ပုံမှန်ဒါတွေ့ဆုံမှုတွေကိုလုပ်ပြီးတော့ဒီချက်ချင်းဒီ alert လုပ်တဲ့စနစ်ပေါ့နော်။ဒီ alert လုပ်တဲ့စနစ်ကဘယ်နေရာမှာဆိုရင်တော့ဘာဖြစ်တယ်လုံခြုံမှုရှိတယ်မရှိဘူး။နောက်ပြီးတော့လုံခြုံမှုရှိတယ်မရှိဘူးဆိုတာကလည်းကျွန်တော်တို့ကဟိုချက်ချင်းဆုံးဖြတ်လို့ရတာမျိုးမဟုတ်ဘူး။ဒီခါလေးကြရင်လို့ရှိရင်တော့ဆင်းဆက်ညီနိုင်ခြင်းအဖြစ်သူကအဆင်ပြေသွားတဲ့အခြေအနေမျိုးကြီးလည်းရှိတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးဒီ engagement တွေကိုပို့ပြီးတော့မှလုပ်ပေးရမယ်ပေါ့နော်။ဒီနေရာမှာဒီဆင်းဆက်ညီနိုင်ရေးဒီလုပ်တဲ့အုပ်စုတွေကအားနည်းနေတယ်လို့ထင်တယ်ပေါ့နော်။တစ်ဖက်နဲ့တစ်ဖက်နဲ့မဆွေးနွေးမိပဲနဲ့စကားမပြောမိပဲနဲ့လုံခြုံရေးအခြေအနေကောင်းမွန်တဲ့နေရာမှာလည်းဒါရီကောက်ပွဲမကျင်းပအောင်ဆိုပြီးတော့မှဒီပယ်လိုက်မိတာရှိနိုင်တယ်လို့တကယ်ဖြစ်နေတဲ့နေရာမှာလည်းပဲဒီပယ်သိမ့်ပယ်ထိုက်တဲ့ကြေးရွာတချို့ရှိနိုင်တယ်။အတိကတော့စုံကြီးစကားပြောမှသာလေကျွန်တော်တို့ကဘယ်လောက်ချိန်နေဒီဖြစ်နေလဲဘလို့ဖြစ်နေလဲအဲ့ဒီဟာကဖြေရှင်းလို့ရသလားမရဘူးလားပေါ့နော်။ဆိုတဲ့အနေထားမျိုးကိုကျွန်တော်တို့သိနိုင်တယ်။အဲ့လိုပုံစံမျိုးနဲ့သွားမှဒါလည်းရွေးကောက်ပွဲနေ့မှာလူတွေကဒါမဲ့ထွက်ပြေးမှာပေါ့နော်
။ဟုတ်ကဲ့အဲ့တော့အခုဆိုရင်တော့ရွေးကောက်ပွဲကျင်းပဖို့ကလည်း15ရက်ပဲလူတော့တဲ့အချိန်မဲပေးမဲ့ပြည်သူတွေကိုရွေးကောက်ပွဲဆောင်ကြည့်သူတယောက်အနေနဲ့မမျက်နှာနာတင်ပါသတင်းစကားပါချင်တာရှိပါလေ။နောက်တစ်ခုကရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရေးမှာအဓိကတာဝန်အကြီးဆုံးဖြစ်တဲ့အဓိကတာဝန်အရှိဆုံးဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေကိုရောဒီအခြေအနေမှာအရေးကြီးလှုပ်ဆောင်ရမယ့်အချက်အဖွဲ့တွေကိုထပ်ပြီးသတိပေးချင်တာရှိပါလေရှင်
။အဓိကလေကျွန်တော်တို့ဒီမှာကနှစ်ပိုင်းဖြစ်တာပေါ့နော်။ဟိုတစ်ပိုင်းကကြတော့ခုနဒီ COVID ပေါ့နော်။ကျန်းမာရေး security ပေါ့။ဒီကျန်းမာရေးလုံခြုံရေးနဲ့နောက်တစ်ခုကဒီပြည်ပခန့်ဆိုင်ရာဒီလုံခြုံရေးအခုပေါ့နော်ဒီနှစ်ခုကိုဟိုတပိုင်းတစ်ထဲဒီဖြည့်ရှင်းရတဲ့အခြေအနေဖြစ်တယ်ပေါ့နော်ဒါကလည်းဟိုကျွန်တော်တို့ဒီရက်ဖက်အဖွဲ့တွေကဒါကျွန်တော်တို့တွေကဒါဒီဝေဖန်ပြောဆိုနေတဲ့ဆိုပေမဲ့တကယ်တမ်းလက်တွေ့မှာဒီလှုပ်ရတဲ့အခါမှာလည်းကိုယ်တိုင်ကိုကြက်လှုပ်ရတဲ့အဖွဲ့အစည်းတွေအနေနဲ့တော့ဒါသူတို့မှလည်းအခက်အခဲတွေတော့ရှိမှာပေါ့နော်ဒီမထင်မှတ်ထားတဲ့ဟာတွေကိုဒါပြင်ဆင်ရတဲ့အားမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးဟိုဒီဖြစ်တဲ့အခြေအနေပေါ်မှာဆိုရင်ကျွန်တော်တို့ကပြင်ဆင်ရမယ့်ဟာတွေကများတယ်များတယ်ဆိုတော့တူတဖြစ်ကတော့ဒီလိုရက်မျိုးမှာဒီကောင်းတာကတော့ဒီရွေးကောက်ပွဲကော်မရှင်အနေနဲ့ဥမာဒီနိုင်ငံရေးပါတီတွေကနေအကြံပြုချက်တွေကိုတောက်လျှောက်ရယူနေတာမျိုးပေါ့နော်တခါလေကြတော့လေအစည်းအဝေးလုပ်တာဆိုတာအချိန်ကုန်တဲ့ခါကျတော့အစည်းအဝေးရေလို့မဟုတ်ပေမဲ့လည်းဒီနေရာမှာတော့ဒီလိုဖြစ်နေတဲ့ဒါဆိုလို့ရှိရင်ချက်ချင်းဖြည့်ရှင်းနိုင်တဲ့ဒီ communication လမ်းကြောင်းလေးတွေပေါ့နော်လမ်းကြောင်းလေးတွေကိုကျွန်တော်တို့ကဒီချမှတ်ထားဖို့လိုတယ်နောက်တစ်ခုကကြတော့ဒီတာဝန်ယူမှုတာဝန်ခံမှုပေါ့နော်တခါလေကြရင်တော့ကျွန်တော်တို့ရဲ့ဒီလူမှုအဖွဲ့အစည်းပေါ့နော်ဒီကျွန်တော်တို့လူမှုအဖွဲ့အစည်းကဒီဘယ်သူမှဗာတာဝန်ရှိမှမသိဘူးနော်ပြီးတော့ကိုယ့်ရဲ့တာဝန်ကိုလည်းကိုကဘယ်လိုပြောမလဲအတုံးမပြူရဲတဲ့ဟာမျိုးလည်းရှိတာပေါ့နော်ကို့ဥမာဒီသတင်းတစ်ခုကတော့ရောက်လာပြီပေါ့ဥမာထားပါတော့မြို့နယ်ကော်မရှင်မှာပဲဖြစ်တယ်မဟုတ်ရင်ဒီရက်ဖက်တစ်ခုခုမှာပဲကိုကဒီသတင်းလေးတစ်ခုကိုတော့ကိုကရလိုက်တယ်ဒါလည်းပဲဒီရွေးကောက်ပွဲလုံခြုံရေးအတွက်အရေးကြီးရေပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်ကိုကဒါကိုဆုံးဖြတ်နိုင်တာကိုလုံနိုင်တာဒါချက်ချင်းလုပ်ဖို့ဒါမှမဟုတ်ကိုမလုံနိုင်ဘူးဆိုရင်ချက်ချင်းဒီဟာကိုဒီတက်ဆိုင်တဲ့သူတွေစီကိုသတင်း message ကိုအရောက်ပို့ဖို့ပေါ့နော်အဓိကဒီ communication ကောင်းကောင်းလုပ်ဖို့လိုပါတယ်နောက်ပြီးတော့မှဒီမှာကဒီစစ်စစ်ညီညာရေးအဖွဲ့တွေကပို့ပြီးတော့မှအားကောင်းဖို့လိုတယ်ပေါ့ ေါ့နော်အကောင့်နေဖို့လိုတယ်နောက်တစ်ခုကလည်းဒီဒေတာကြီးကြီးမှရှိတယ်ဒီရက်ဖက်အဖွဲ့ပေါ့နော်ဒီရက်ဖက်အဖွဲ့တွေကိုလည်းဖိတ်ခေါ်ပြီးတော့မှဒီလိုမျိုးဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီအခြေအနေတွေရှိနိုင်တယ်ဆိုလို့ရှိရင်သူတို့ကိုဒီသက်ဆိုင်ရာကိုအကြောင်းကြားပေးဖို့အတွက်ကိုပူးပေါင်းဆောင်ရွက်ရတဲ့ဟာမျိုးကိုတော့လုပ်ရမယ်ပေါ့နော်ဆိုလိုချင်တာကတော့ဒီအချိန်မှာဒီလိုအခက်အခဲတွေပေါ့နော်ဒီဘေးကနေဒီကယောဂါရှိနေတဲ့အချိန်မှာတူတူရောက်တဲ့အင်အားတွေနဲ့ကျွန်တော်တို့ကလုပ်လို့မရဘူးအဲ့အတွက်ကြောင့်မို့လို့အလုံးကဒီပူပေါင်းပြီးတော့မှဒီလူမျိုးရေးနဲ့ပတ်သက်တဲ့ဖြစ်နိုင်တဲ့များတော့ဒီအကြံပြုချက်တွေကိုဟိုလှုပ်ဆောင်နိုင်တဲ့များတတ်နိုင်ဆုံးလုပ်သွားတဲ့နေပေါ့နော်ဒီဟာကိုပဲပြောချင်ပါတယ
်မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရွေးကောက်ပွဲဘာအားနည်းချက်တွေရှိနေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ရဲ့ပိုင်းယူကော့ပွဲနဲ့ပတ်သက်ပြီးလူပြောအများဆုံးဝေဖန်မှုအများဆုံးကိစ္စတစ်ခုကတော့ပြည်ထောင်စုယူကော့ပွဲကော်မရှင်ကနေယူကော့ပွဲများကျင်းပခြင်းမပြုမိအနေအမြင်များစရင်ထုတ်ပြန်ကြေညာလိုက်တဲ့ကိစ္စပါပဲအရင်2015အထွေထွေယူကော့ပွဲတုန်းကထက်ယူကော့ပွဲကျင်းပနိုင်ခြင်းမရှိတဲ့မြို့နယ်တွေကျေးရွာအုပ်စုတွေပုံပြီးများလာတဲ့ကိစ္စအစိုးရနဲ့အဆင်မပြေတဲ့အတိုက်ခံပါတီလိုလိုဖြစ်နေတဲ့ရခိုင်မျိုးသားပါတီ ANP 2015တုန်းကအနိုင်ရခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်9ခုမှာရွေးကောက်ပွဲမကျင်းပနိုင်တဲ့ကိစ္စရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ကြေညာလိုက်တဲ့မြို့နယ်ကြီးရွာတချို့မှာတိုက်ပွဲတွေဖြစ်ပွားတာလည်းမရှိတည်ငြိမ်နေတယ်လို့ဆိုတဲ့ကိစ္စစတဲ့အကြောင်းအရာအမျိုးမျိုးကြောင့်မကြည်မနက်ဖြစ်ဝေဖန်မှုများကြတာဖြစ်ပါတယ်နိုင်ငံရေးသမားတွေအပါအဝင်တချို့လူတွေကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကိုလိုက်ပြီးအခြားတိုင်းသားပါတီတွေကိုနှိပ်ကွတာဖြစ်တယ်ဆိုသည့်အထိဆွဆွဲတာတွေ့ကြရပါတယ်ယူကော့ပွဲကျင်းပနိုင်ခြင်းမပြုမဲ့နေမြေများစီးရင်ဘလောက်များနေသလဲယူကော့ပွဲဟာဘလို့အပြစ်အနာစာတွေရှိနေသလဲဝေဖန်သူတွေရဲ့ဆွဆွဲချက်တွေကရောမှန်ကန်မှုရှိပါရဲ့လားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်အဲ့ဒီပြဿနာတွေအကြောင်းလေ့လာကြည့်ကြရအောင်ပါ
အားလုံးပါဝင်ရှင်းပြကြတဲ့ပထမဦးဆုံးရွေးကောက်ပွဲလို့ခေါ်ရမယ့်2015တုန်းကမြို့နယ်တစ်ခုလုံးရွေးကောက်ပွဲမကျင်းပတာ9မြို့နယ်တစိတ်တစ်ပိုင်းမကျင်းပတာ32မြို့နယ်တွေကကျေးရွာအုပ်စု453ရွာပါဝင်ခဲ့ပါတယ်အခု2020ပြည်မှာတော့မြို့နယ်တစ်ခုလုံးရွေးကောက်ပွဲမကျင်းပနိုင်တာ15မြို့နယ်တစိတ်တစ်ပိုင်းမကျင်းပနိုင်တာ42မြို့နယ်တွေကရက်ွက်နဲ့ကျေးရွာအုပ်စု981စုပါဝင်ပါတယ်အသေးစိတ်ပြောရရင်ကချင်ပြည်နယ်နဲ့ကရင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာရော့ကျသွားပြီးပဲခူးနဲ့မွန်ပြည်နယ်မှာတော့2015အတိုင်းလောက်ပဲဖြစ်တာတွေ့ရပါတယ်ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာပုံများလာတာကတော့ရခိုင်နဲ့ရှမ်းပြည်နယ်တွေကဖြစ်ပါတယ်ဒီချင်းညာချက်ချောင်းအဓိကအထိနာသွားရတာကတော့ရခိုင်မျိုးသားပါတီ ANP ပါချင်းညာချက်အရရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပမဲ့မဲဆန္ဒနယ်မြေတွေအဖြစ်ပြည်သူ့လွှတ်တော်9နေရာအမျိုးသားလွှတ်တော်10နေရာနဲ့ပြည်နယ်လွှတ်တော်အတွက် 18 နေရာစုစုပေါင်း35နေရာပါသွားပါတယ်အဲ့ဒီနေရာတွေမှာ2015တုန်းက ANP ဟာပြည်သူ့လွှတ်တော်9နေရာအမျိုးသားလွှတ်တော်9နေရာနဲ့ပြည်နယ်လွှတ်တော်အတွက်16နေရာစုစုပေါင်း32နေရာတောင်အနိုင်ရထားခဲ့တာပါရှမ်းပြည်နယ်မှာတော့မိုင်းကင်မြို့နယ်ဟာတိုက်ပွဲလည်းမဖြစ်တည်ငြိမ်မှုလည်းရှိတဲ့နေရာဆိုပြီး2015တုန်းကအနိုင်ရခဲ့တဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကဇောရကတက်ပါတယ
်ယူကော့ပွဲကျင်းပခြင်းမပြုမြဲနေမြေတွေစီးရင်ဘလို့သတ်မှတ်တယ်ဘသူတွေစီကသဘောထားတောင်းခံတာနဲ့ပတ်သက်ပြီးပြည်တော်စုရွေးကောက်ပွဲကော်မရှင်ကဒင်းစာရှင်းလင်းပွဲမှာရှင်းခဲ့ပါတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့ဆိုရင်အဲ့ဒီနယ်မြေစစ်ပွဲတွေတိုက်ပွဲတွေဖြစ်မနေရဘူးမတီးမငိမ်ဖြစ်မနေရဘူးဆိုတာကတော့ရှင်းပါတယ်ဒါရင်မကအဲ့ဒီနေရာမှာအုတ်ချုပ်ရေးပိုင်းဆိုင်ရာတရားဥပဒေစိုးမိုးရေးကောင်းကောင်းလုံနိုင်ရဲ့လားဆိုတာမျိုးလိုပါတယ်ရွေးကောက်ပွဲကျင်းပမှာဖြစ်လို့ယူကော့ပွဲကျင်းပမဲ့ကော်မရှင်အဖွဲ့ဝင်တွေမဲယုံတာဝန်ယူမဲ့လူတွေအုပ်ချုပ်ရေးပိုင်းဆိုင်ရာတွေသွားရောက်တာဝန်ယူလို့ရဖို့လိုပါတယ်ယူကော့ပွဲဆိုတာနိုင်ငံရေးပါတီတွေပြိုင်ဆိုင်ကြမဲ့ပွဲဖြစ်တာကြောင့်အဲ့ဒီနိုင်ငံရေးပါတီဝင်တွေအမတ်လောင်းတွေသူတို့ရဲ့ကိုယ်စားလှယ်တွေလွတ်လွတ်လပ်လပ်သွားလာလို့ရသလားမဲဆွယ်စည်းရုံးလို့ရသလားယူကော့ပွဲကျင်းပချိန်မှာလွတ်လွတ်လပ်လပ်ဝင်ပြီးလေးလာစောင့်ကြည့်လို့ရသလားဆိုတဲ့အခြေအနေကောင်းရှိဖို့လိုပါတယ်ဒါရင်မကမဲပေးကြမှာကတိုင်းသားပြည်သူလူထုဖြစ်တာကြောင့်သူတို့ကိုဘယ်လက်နက်ကင်အဖွဲ့စည်းတွေကချင်းချောက်မှုရှိနေသလဲ ဖိအားပေးပြီးပါတီတစ်ခုခုကိုမဲပေးအောင်စေခိုင်းတာမျိုးရှိနေသလားပါတီတစ်ခုခုကိုမဲမပေးဖို့ချင်းချောက်တာမျိုးရှိနေသလားဆန်းစစ်ပြီးလွတ်လွတ်လပ်လပ်အကြောက်လန့်ကင်းကင်းမဲပေးနိုင်ဖို့လိုအပ်ပါလိမ့်မယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့အဲ့ဒီအချက်တွေသိနိုင်ဖို့အတွက်အစိုးရဖွဲ့ရုံးဝင်ကြီးဌာနကာကွယ်ရေးပြည်ထောင်ရေးဝင်ကြီးဌာနတွေစီကနေသဘောထားမှတ်ချက်တောင်းနေအောက်ခြေကော်မရှင်အဆင့်ဆင့်ကိုလည်းသဘောထားတောင်းနေလို့ဆိုပါရယ်အဲ့ဒီသဘောထားမှတ်ချက်တွေအပေါ်ကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်တာလို့ပြောပါရယ်အဲ့ဒီအချက်လက်တွေကိုကြည့်ရင်ရခိုင်ပြည်နယ်တွေကမြို့နယ်ကိုမြို့နယ်အခြားရပ်ကွက်နဲ့ကျေးရွာအုပ်စု152ခုမှာဘာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပဖို့မဖြစ်နိုင်ဘူးလဲဆိုတာပေါ်လွင်လာပါလိမ့်မယ်။ရှမ်းပြည်နယ်တဲကမိုင်းကင်မြို့နယ်ပြည်ထနာကတော့ပုံစံတစ်မျိုးပါ။အဲ့ဒီမှာ NLD ပြည်ခိုင်ဖြူ SNLD SNDP နဲ့တအောင်ပလောင်အမျိုးသားပါတီတို့ဝင်ပြိုင်ကြပါလိမ့်မယ်။ကော်မရှင်ကအခုလိုကြေညာလိုက်တဲ့အခါ NLD ပြည်ခိုင်ဖြူ SNLD SNDP လေးပါတီကရွေးကောက်ပွဲကျင်းပဖို့လက်မှတ်ထိုးပြီးပြန်တောင်းဆိုကြပါတယ်။တအားပလောင်မျိုးသားပါတီကလက်မှတ်မထိုးပါဘူး။အကြောင်းကတော့သူတို့ပါတီမဲဆွယ်စည်းရုံးဖို့လှုပ်ချင်ရှမ်းလက်နက်ကိုင် RCSS SSA အဖွဲ့ရဲ့ချင်းချောက်တားမြစ်မှုတွေရှိခဲ့ပြီးသူတို့အနေနဲ့ကော်မရှင်ကိုလည်းတိုင်ကြားထားခဲ့တာကြောင့်လို့ဆိုပါရယ်။ပြောရရင်မိုင်းကင်မှာရွေးကောက်ပွဲမကျင်းပဖို့ကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာ NLD ပါတီနဲ့မပတ်သက်မသက်ဆိုင်ဘူးဆိုတဲ့သဘောတွေ့ကြရမှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ဝေဖန်နေကြတဲ့မိုင်းကင်ပလဝနဲ့ပေါတော်မြို့နယ်တွေမှာရွေးကောက်ပွဲကျင်းပဖို့ဖြစ်မဖြစ်စီစစ်ပြီးထက်ကြေညာပေးမယ်လို့ဆိုထားပါဗျ။2015တုန်းကတော့နောက်ဆုံးကြေညာချက်အောက်တိုဘာလ28ရက်နေ့မှာထုတ်ပြန်ခဲ့တာကြောင့်စောင့်ကြည့်ရအောင်မယ့်အခြေအနေဖြစ်ပါတယ်
။ရွေးကောက်ပွဲကိုမတမာမှုလုပ်တဲ့လူတွေဟာအဲ့ဒီလုပ်ငန်းစဉ်တွေအပေါ်မှာမမှန်မကန်တခါတရံလက်တလုံးကြားမတမာမှုလုပ်ကြတာဖြစ်ပါတယ်။ဒီမှာငါမှလုတ်ခဲ့ပြီးတဲ့ရွေးကောက်ပွဲတွေမှာအဲ့ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးအပြစ်အနာစာတွေရှိနေစေဖြစ်တာတွေ့နိုင်ပါတယ်။အကြောင်းကတော့ဥပဒေနည်းဥပဒေလုတ်ထုံလုံနည်းတွေရဲ့အာဏာချက်တွေကအဓိကဖြစ်တာတွေ့နိုင်ပါတယ်။နမူနာအားဖြင့်ရခိုင်ပြည်နယ်မှာမဲပေးနိုင်သူ 18,000 ကျော်လောက်ပဲရှိတဲ့မောင်တော်တမျိုးနယ်တဲကိုအမျိုးသားလွှတ်တော်မဲဆန္ဒနဲ့နှစ်ခုသတ်မှတ်ထားတာမဲပေးသူ 1,400 ကျော်ပဲရှိတဲ့ကိုကိုကျိုးမျိုးနယ်ကနေအမတ်3ယောက်ရွေးချယ်တင်မြှောက်စေတာစတဲ့ပြဿနာလိုပြဿနာတွေအများကြီးရှိနေစေဖြစ်ပါတယ်။အလားတူလက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မဲဆန္ဒနယ်မြေတွေကိစ္စကလည်းအလားတူအပြစ်အနာစာမကင်းတဲ့ကိစ္စတစ်ခုဖြစ်ပြီးဥပဒေ၊ဤဥပဒေလှုပ်ထုံလုံနည်းတွေပြင်ဆင်ပါမှတမတော်လိုအဖွဲ့အစည်းနိုင်ငံရေးနဲ့မပတ်သက်တဲ့ professional တမတော်ပုံစံမျိုးဖြစ်လာပါမှစလဲဆုံးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲပုံစံမျိုးဖြစ်ပေါ်လာနိုင်လိမ့်မယ်ဖြစ်ကြောင်းပါ
တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ view မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှိနေတဲ့မြစ်တာတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော်။အခုအရင်ဆုံး view တော်ရရှိနေ Messenger ကနေစာရိုးလေးတွေရေးလာပြီးတော့မေးလာကြတာတွေကိုဖြေကြားပေးကြပါလိမ့်မယ်။ပထမအဆုံးကိုမော်လက်ဆိုတဲ့တော်ရရှိကတော့မင်္ဂလာပါ view view ဝိုင်းတော်သားတွေအားလုံးကဗေးယောဂါကင်းဝေးကြပါစေတဲ့ဟုတ်ကဲ့အခုလိုဆုတောင်းမြတ်တာပို့သားတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကိုသူဆိုတဲ့တော်ရရှင်ကလည်း Messenger မှာစာတော်လေးရေးပြီးတော့သူသိချင်တာမေးလာတာပါတက်တဲ့အောင်တည်င်းလောကအစီအစဉ်နောက်ခံတချင်းနာမည်သိချင်ပါတယ်တဲ့ဟုတ်ကဲ့ပါကိုသူရေတချင်းနာမည်ကတော့ Money in the Air ဖြစ်ပါတယ်ဒီတချင်းကအပြင်မှာပတ်စံနဲ့ထုတ်လို့ပြီးတော့ဖြန့်ချရောင်းချတဲ့တချင်းမျိုးတော့မဟုတ်ပါဘူးရှင်ရုပ်မြင်သံကြားရုပ်ရှင်ဒီလိုမျိုးရုပ်တံထုတ်လွှင့်မှုအစီအစဉ်တွေမှာအသုံးပြုဖို့ထုတ်လွှင့်ထားတဲ့ရုပ်တံလွှင့်တချင်းဖြစ်ပါတယ်ဒါကြောင့်မလို့ဒီအများအနေနဲ့ပေါ့နော် YouTube တို့ Facebook တို့လိုမျိုးခန္ဓာဆောင်မီဒီယာစာမျက်နှာပေါ်မှာရှာကြည့်ရင်တော့တွေ့မှာမဟုတ်ပါဘူးရှင်အစီအစဉ်တို့ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်easy လေးဆိုရယ် Facebook account ပိုင်ရှင်ကလည်းခက်တူတူပဲမေးလာတာပါ Messenger မှာလှမ်းပြီးတော့မေးတဲ့အကြောအစီအစဉ် TV magazine မှာမလွင်ဘူးလားတဲ့ဟုတ်ကဲ့ဒီသောရရှင်က TV magazine လို့ပြောထားလို့အဖက်စင်စနေ TV magazine မှာထုတ်လွှင့်ပေးတဲ့တက်တက်ရောင်သတင်းလောကအစီအစဉ်ကိုပြောရဲထင်ပါတယ်နော်ဟုတ်ပါတယ်ဒီသတင်းပတ်တွေဒီမှာကျွန်မ
တတရံတရင်လွှာကိုရုံမြင့်တန်ချာမှာမှလွင့်ပေးတာအထူးပြောရမယ်ဆိုရင်တော့တလားလောက်ရှိပါပြီ။အခုမြန်မာနိုင်ငံမှာရွေးကောက်ပွဲကာလဖြစ်နေလို့ရွေးကောက်ပွဲအထူးအစီအစဉ်သကဝိုင်းဖြစ်နေဆွေးနွေးခန်းအစီအစဉ်အရှိကိုအပတ်စဉ်စနေမဂ္ဂဇင်းအစီအစဉ်မှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါကဒီကျွန်တော်တို့ရွေးကောက်ပွဲကျင်းပတဲ့အချိန်ထိထုတ်လွှင့်ပေးသွားမှာပါ။ဒါကြောင့်မလို့ရုံမြင့်တဲ့အစီအစဉ်မှာလောလောဆယ်ဒီတတရံတရင်လွှာကိုမတွေ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းရေဒီယိုအစီအစဉ်မှာတနင်္လာနေ့ည9:00ကနေပြီးတော့ 10:00 အစီအစဉ်နောက်ပြီးတော့နောက်တစ်နေ့မနေ့အစီအစဉ်မှာပြန်လွှင့်ပေးနေပါတယ်။နောက်ပြီးတော့မြန်မာနိုင်ငံအတွင်းကဖမ်းယူကြည့်ရှုနိုင်တဲ့မြေကြီးမှရုပ်သံအစီအစဉ်မှာဆိုရင်လည်းမနေ့8:00ကနေ15မိနစ်အထိဒီ VOE ကတင်ဆက်ပေးနေတဲ့မြေကြီးမှအတွက် VOE သတင်းအစီအစဉ်မှာ Pop Culture ကဏ္ဍမှာကြည့်ရှုလို့ရပါတယ်။ဒီအစီအစဉ်ကိုလည်းရုပ်မြင်သံကြားကမကြည့်ပြရင်မြေကြီးမှရုပ်သံ Facebook စာမျက်နှာမှာပြန်ပြီးကြည့်ရှုနိုင်ပါတယ်ရှင်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တယောက်ရဲ့စာကိုအခုပေါ်ပြပေးကြပါလိမ့်ရှင်ကျမတို့ဒီအင်္ဂါညတိုင်းမှာထုတ်လွှင့်ပေးနေတဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ပြီးတော့ဒီသောရရှင် Rain Google ဆိုတဲ့သောရရှင်ရေးလာတာပ
ါမင်္ဂလာပါ VOE မအေးသနာကြောခင်ဗျပြီးခဲ့တဲ့အင်္ဂါညကထုတ်လွှင့်သွားတဲ့ဆွေးနွေးခန်းကိုနားထောင်ဖြစ်ပါတယ်ဆွေးနွေးထားတာကိုတစ်ခုလုံးခြုံကြည့်ရင်ဗတ်လိုက်တဲ့ဒုက္ခမှုဟေဘူးအဆန်နဲ့စဉ်းစားမှုတွေကလွှမ်းမိုးနေပါတယ်တကယ်တော့သူတို့ပြောသလိုမလွယ်ကူပါဘူးမဲစင်းကိစ္စကစပြောရရင်ကိုသူတို့မသိသေးတာတွေအများကြီးပါမှတ်ပုံနဲ့ရှိမှနေထိုင်ရာကလည်းရပ်ပေါင်း90ဖြစ်ရမယ့်အချက်တွေလည်းပါပါတယ်ဒါနဲ့တည်းမဲပေးဖို့ကအများကြီးလိုနေပါပြီ။နောက်ပြီးတော့မငင်းချမ်းတဲ့နေရာတွေကိုမဲပေးခိုင်းပြန်ရင်လည်းအတန်ကတမျိုးလာအောင်ပါ။ကိုယ်တိုင်မလေးလာပဲနဲ့ဝေဖန်မှုတက်တက်နေတော့မဖြစ်စေချင်ပါဘူး။သူတို့ပြောတော့မလွယ်ကူပါဘူး။အများကြီးပြင်ဆင်မှုလုပ်ရပါမယ်။ဖြေလျှော့မှုတွေလည်းလုပ်ရပါမယ်။ဘယ်ဟာမှဖြေလျှော့မှုမရှိတဲ့အနေအထားမှာဗတ်လိုက်တဲ့တွေးခေါ်ဆန်းစစ်မှုတွေမဖြစ်စေချင်ပါဘူး။ကိုယ်တိုင်ဝင်လို့ကြည့်မှသိမှာပါ။အပြုသဘောဆောင်တဲ့တွေးခေါ်မှုတွေဖြစ်စေချင်ပါလေ။ပြည်သူတွေကြိုက်လို့ရွေးချယ်တဲ့နိုင်ငံရေးစနစ်ကိုပဲတွားချင်ပါလေ။
ဟုတ်ကဲ့ပါဒီသောရရှင်ရေးထားတယ်လို့မျိုးဆိုရင်တော့ဟိုမတိပဲနဲ့ရမ်းမပြောပါနဲ့ဆိုလို့ဒီ VOC စမှာပါဝင်ဆွေးနွေးတဲ့သူတွေအကုန်လုံးကဒီရွေးကောက်ပွဲကိစ္စကိုထက်ထဲဝင်ဝင်လေးလာစောင့်ကြည့်နေသူတွေဖြစ်ပါတယ်နော်ဒါကြောင့်မလို့သူတို့ကလည်းအချက်လက်အထောက်အထားနဲ့ပြောထားတာဖြစ်ပါတယ်အကယ်၍ဒီကိစ္စအပေါ်မှာဒီသောရရှင်ဘက်ကနေပြီးတော့ပုံဝင်မကြဘူးဆိုရင်အချက်လက်ဒီကိုဒီ Facebook ကော online မှာပါရှာကြည့်လို့ရပါတယ်နော်ကျမတို့အစီအစဉ်လေးကိုအခုလိုမျိုးနားထောင်ပြီးတော့အကြံပြုအစာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်မြန်မာနိုင်ငံမှာမြန်မာနိုင်ငံဆိုလို့မြန်မာနိုင်ငံတစ်ခုတည်းမဟုတ်ပါဘူးเนาะအဓိကကမ္ဘာမှာပြန့်နှံ့ပြီးတော့ဖြစ်ပွားနေတဲ့ကိုဗစ်ရောဂါကူးစက်ကပ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့သတင်းရှင်တွေရေးလာတဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီမှာ VOE ရဲ့နေ့စဉ်သတင်းဝါသနာရှင်တယောက်ပါဆိုရရေးလာတဲ့သတင်းရှင် Messenger ကနေရေးလာတာပါသူကတော့အခုလိုမျိုး COVID ကပ်ပြီးဆိုးရွားနေတဲ့ကာလမျိုးမှာဒီမြန်မာနိုင်ငံကရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုချိပြီးတော့မတက်မတာဖြစ်နေရပါတယ်တဲ့အခုလိုရေးလာပါတယ်
မင်္ဂလာပါ VOE ရေနေ့တိုင်းမပြတ်အားပေးနေပါရယ်နော်လူနာရီတရေစားပုံများလာလို့ဆေးကူရီဒေါက်တာရီအရေးပေါ်အသေးတန်လူနေချိန်မှာအနီရီအစိမ့်တွေတိမ့်နေကြီးလမ်းပေါ်စုပြုံထွက်နေကြတာဘာမှလုံးလို့မရတော့ဘူးလားရှင်အသေးခံတသားတွေလို့တိုက်စစ်ထိုးစစ်ဆင်နေရတဲ့ဆရာဝန်ဆေးကူရီရဲ့တက်တွေကတံမိုးမရှိတော့သလိုခံစားရပါတယ်သိဆုံးသွားကြတဲ့ဆရာဝန်ဆေးကူရီရဲ့တက်သိဆုံးကြရမှုကလည်းတံပိုးမဲ့အတိတ်ပဲမဲ့နေသလိုခံစားရပါတယ်ရှင်မင်းကုန်းတွေထုံသတင်းတွေပြအကျက်နိုင်ဆုံးအိမ်မနေကြဖို့ပြောနေသူတို့အတွက်ပြည်သူတွေတိမ့်နေချီလမ်းပေါ်ထွက်နေကြတာကသူတို့အမြင်စိတ်ထဲမှာကျဉ်းနေကြတယ်လို့ထင်နေပါသလားရှင်ဒီလိုလူစုလူဝေးလို့မကောင်းတဲ့ရလဒ်ကိုဘယ်အဖွဲ့အစည်းကတာဝန်ယူပေးမှလဲရှင်အစိမ်းလားအနီလားဒါမှမဟုတ်နေရောညပါ PPE ဝတ်စုံအပြင်နဲ့ရှေ့တန်းကနေတိုက်ခိုက်နေရတဲ့ကျန်းမာရေးဆောက်ရှောက်သူတွေလားရှင်တခုသေးစားပြောချင်ပါတယ်အနီးကလူနာတွေနဲ့ဆောက်ရှောက်ကုသထိတွေ့နေတဲ့ကျမ်းမာရေးဝန်ထမ်းတွေမှာလည်းမိသားစုအတိုင်းဝန်နဲ့အသက်တချောင်းပဲပါတယ်ဆိုတာသူတို့သိတအောင်ဆွေးနွေးတင်ပြပေးပါအောင်ရှင်။စာရှင်အမားပါသွားရင်ခွင့်လွတ်ပါရှင်။တခါမှလည်းမရေးပူပူပါအောင်ဘလို့မှမခံစားနိုင်တော့လို့ပါ။ပြောလိုက်တဲ့မိကွန်တွေထုတ်လိုက်တဲ့စီမင်းတွေသူတို့လက်အောက်ကလူတွေလောက်ရနေကမိုးနဲ့မြေလိုကွာခြားနေတာဘလို့တာဝန်ယူဆောင်ရွက်ပေးမလဲလို့ပြည်သူတယောက်အနေနဲ့သိချင်ပါတယ်ရှင်။
ကုသယောဂကပ်ပြီးအခုလိုမျိုးဆိုးရွားနေတဲ့ကာလမှာအခုလိုမျိုးလုံနေကြတာတွေကိုကြည့်ပြီးဘလို့မှမခံစားနိုင်တော့ပါဆိုပြီးဒီသောရရှင်ပြည်သူတယောက်အနေနဲ့ဆိုပြီးရေးလာတာပါရှင်သူရဲ့မိကွန်းလေးတွေကိုတော့သက်ဆိုင်ရာတာဝန်ရှိသူတွေပဲဖြေကြားပေးနိုင်မယ်ထင်ပါတယ်နော်ဒီကိုဗစ်ကုသယောဂကပ်ပြီးနဲ့ပဲပတ်သက်ပြီးတော့ဒီဆက်ဆက်ပြီးရေးလာရင်နောက်ထပ်သောရရှင်တယောက်ကတော့
တစ်စဲမျိုးနဲ့ကောက်ကြီးကြေးရွာကဆရာအောင်ပါတဲ့ဒီတော့ရှင်ကကျွန်တော်မိသားလေးလည်းဖြေကြပေးလို့ကျေးဇူးတင်ပါတယ်ဗျာကျွန်တော်တို့တစ်စဲနဲ့အစွန်ဖျားကိုကိုဗစ်ဖြစ်သူရန်ကုန်ကပြန်ပါလာပါတယ်တောရွာဆိုတော့ကျမရဲ့ဘဝသူတော်မရှိတော့တောရွာဘက်မှာအလွန်ဆိုးရိမ်နေရပါတယ်တဲ့အထက်အရာရှိအကြီးအကဲများကိုပြောချင်တာကတော့ရန်ကုန်ကိုအလုတ်သွားလို့တဲ့အလုတ်သမားတွေကိုရွာပြန်မလွတ်ပဲနဲ့အဆောင်မှနေတာအဆောင်ကအစားစရိတ်ကိုလုပ်ငန်းရှင်ကကူညီပေးစီချင်ပါတယ်အလုတ်မလုတ်ရတော့အစားစရိတ်အဆောင်ကမရှိတော့ရွာပြန်လာယောဂါပါလာတော့ယောဂါဖြစ်သလိုဖြစ်နေပါတယ်တဲ့ဒါကြောင့်အစိုးရလည်းတန်းနိုင်တဲ့လောက်ညွှန်ကြားပေးပါတဲ့ဟုတ်ကဲ့ဒီမှာဒီသောရရှင်ရေးထားတာကိုလည်းသဘောပေါက်ပါတယ်ဒါပေမဲ့ပြန်ရတဲ့သူတွေရဲ့အခက်အခဲကိုလည်းတဘောပေါက်မိတယ်လို့ပါပဲရှင်ဘာလို့လဲဆိုတော့ဒီသောရရှင်ရေးထားတယ်လို့ပဲဒီအလုံးမရတော့ရန်ကုန်မှာဘလို့အဆောင်နေပြီးတော့အဆောင်ကပေးမလဲဆိုတာရှိပါတယ်အဆောင်ကကိုထားအောင်စားစိတ်ဘလို့ရမလဲဆိုတာအထူးသဖြင့်ရှိပါတယ်နော်ဒါကြောင့်မလို့ခုနကရောကလိုမျိုးဟိုအစိုးရကနေပြီးတော့ထောက်ခုအစီအစဉ်တစ်ခုခုအနေနဲ့မစီစဉ်ပေးဘူးဆိုရင်တော့ဒီလိုမျိုးရန်ကုန်မှာအလုံးလာလုပ်တဲ့သူတွေလည်းသူတို့နေရက်ကိုပြန်ဖို့ကလွယ်ပြီးတော့တခြားအခွင့်အရေးမရှိသလိုဖြစ်နေပါတယ်။ပြန်မို့ကလည်းအဆင်မပြေပြိမ့်ပြီးတော့ဒုက္ခရောက်နေသူတွေအများပြားပါနော်။စနစ်တကျဖြေရှင်းမှရပါမယ်။ဒီယောဂါဆိုကြီးကတော်ရုံနဲ့ပြောင်းမဲ့ပုံမရှိသေးတာမလို့စနစ်တကျအစိုးရကနောက်ပြီးတော့အဖက်ဖက်ကအလုံးဝိုင်းပြီးတော့ဖြေရှင်းမှရပါမယ်နော်။ဒီကိုဗစ်ကပ်ဘေးနဲ့ဆက်ဆက်ပြီးတော့ပဲနောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့အရခရခိုင်ဆိုတဲ့သောရရှင်မှာဒီသောရရှင်ကကားလမ်းတွေပြန်ဖွင့်ပေးပါလို့ပြောပေးကြပါလားတဲ့ဒီမှာတော်တော်လေးဒုက္ခရောက်နေလို့ကျေးဇူးပြုပြီးတော့ပြောပေးကြပါနော် VOA ဝိုင်းတော်သားများတဲ့ဟုတ်ကဲ့ဘယ်နေရာကကားလမ်းတွေကိုပိတ်ထားလို့လဲဆိုတော့ဒီသောရရှင်ရေးမထားပါဘူးနော်အမေသူပြောတာလေးကိုအားလုံးသိအောင်လို့ထောက်လွှင့်ပေးလိုက်ပါတယ်ရှင်အခုဆက်ပြီးတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါလေဒီသောရရှင်ကတော့ရင်ဖွင့်ပြရစီ view ရေဆိုပြီးတော့အစချီပြီးတော့ရေးလာတာပါစကိုင်းတိုင်းတစဲမြို့နယ်အတွင်းမှာနေထိုင်ပါတယ်တဲ့နာမည်ကမောင်မိုးဖြစ်ပါတယ
်ရင်ဖွင့်ပြရစီ view ရေရွာကိုဖုံးဆက်ရင်လဲစိတ်ဆင်းရဲရတယ်မိုးမရွာတော့စိုက်ပျိုးလို့အဆင်မပြေဘူးပြီးခဲ့တဲ့နှစ်နှစ်အတွင်းစဘာတစည်းမှမရပါဘူးစိုက်ပြီးတာနဲ့မိုးကမရွာတော့ဘူးစဘာပင်လေးတွေ6တွေ့ကျွတ်သွားတဲ့အထိပါမျိုးစဘာထွန်ရက်ခစိုက်ပျိုးစည်းတရာရာခိုင်နှုံးရှုံတာပါအခုအဲ့ဒီလေပိုင်ရှင်တွေကိုငွေထောက်ပံ့တယ်အစိုးရကလားဘယ်ကလဲတော့မသိပါဘူးရက်ကြီးဥက္ကဋ္ဌတွေရဲ့စီမံမှုကညံ့တာလားသူတို့ပဲစားလိုက်တာလားမသိဘူးရတဲ့လူတွေကရတယ်မရတဲ့သူကမရဘူးမိတော့လေဟိုဘက်ဒီဘက်ဘော်ဒီဘောပုတ်နေကြတယ်ကိုဗစ်ကတမျိုးဒီလိုလူတွေကတမျိုးအလွန်အမင်းစိတ်ပြက်ရပါတယ်အကုန်လုံးအခက်ခဲကြုံနေချိန်မှာတိတိကျကျမှန်မှန်ကန်ကန်ဆောင်ရွက်ပေးဖို့လိုပါတယ်စကိုင်းတိုင်းတစဲမြို့နယ်အတွင်းမှာပါဗျာရရင်လည်းရတဲ့ကြောင့်စာရေးပါဦးမယ်ဒီဝေးဝိုင်းတော်သားများဘေးပြာဝေးကွာပြီးမင်္ဂလာအပေါင်းနှင့်ပြည့်စုံကြပါစေ
ဒီသရရှင်ကဒုက္ခတွေကြုံနေရတဲ့ထဲကနေ VOA ဝိုင်းတော်သားတွေဘေးပြာဝေးကွာပြီးတော့မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါထပ်တူပြန်ပြီးတော့ဆုတောင်းပေးကြပါတယ်เนาะဒါပေမဲ့ဒီသရရှင်ပြောသလိုမျိုးဒီထွေရဲ့စိုက်ပျိုးကားတွေနဲ့သူတို့ရဲ့စိုက်ပျိုးရေးကိစ္စတွေဒုက္ခရောက်နေရတယ်ဆိုလို့သူတိုင်တန်းတဲ့ကိစ္စလေးနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေစုံစမ်းပေးစီခြင်းပါတယ်သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်နောက်ပိုင်းမှာသရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့မြစ်တာဒေလက်ဆောင်ဖျော်ပြပေးမှာဖြစ်ပါတယ်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။တဲ့တော်ရရှင်ကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။မျိုးကြောမြိုင်တည်ဆူထားတဲ့
mena shi yin le so le tachin le ko tange chin tyaw ka facebook paw ma tin pyo uwe mya tha lo na thong pye par di tachin le ka tachin kaung le de paw pye pyo na ma thong ya da le tor tor ja twa bi mlo na thong pi de tora shin ne le byan na thong chin me naw pyo ma na thong ya de de tora shin atit de le na thong yin thuru tbo ja ma be lo jama yu sa pyo di tachin le ko thau lwin pye chin ma de myo jaw myan ti so tha de mena shi yin le so le tachin ko a lo ne chai khan la nai ma si lo myo le ma le shin na sin chi ba aw no ဆိုထားတဲ့မင်းသားရှင်လေးဆိုတဲ့တခြင်းကိုနားဆင်ကြကြရပါဘူး။ဖီယိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်လေးအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
Show me ခုစပြီးကမ္ဘာတစ်လွှာကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ရိုမေးနီးယားနိုင်ငံကကမ္ဘာတစ်တန်းအရှည်ဆုံးစားမိုင်းတွင်တစ်ခုထိတ်ကနေလူနှစ်ယောက်ဒိုင်းပင်ထိုးပြခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးမှာဆိုးတဲ့အတွက်မက္ဆီကိုနိုင်ငံမှာဇွန်ဘီလမ်းလျှောက်ပွဲကိုအွန်လိုင်းမှာပဲကျင်းပခဲ့ပါတယ်။ဒီလိုကမ္ဘာတစ်လွှာကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ
ာကမ္ဘာသက်တမ်းအစီအစဉ်စာမိုင်းတွေတစ်ခုထိပ်ကနေလူနည်းအောင်တိုင်ပင်ထွေးပြခဲ့ပါတယ် အမြင့်မီတာ120ကနေဩစတြေးလျနိုင်ငံသူရီယာနက်အီဖလန်နဲ့ရူမေးနီးယားနိုင်ငံသားကွန်စတန်တင်ပိုပိုဗီချီတို့နှစ်ယောက်ဟာမြေောက်စားမိုင်းတွင်းထဲမှာဒိုင်ဗင်ထိုးခဲ့ကြတာပါဒီစားမိုင်းတွင်းဟာမြေောက်မီတာ120အနက်မှာရှိပြီးတော့အထွန်းမှာစားငံရေတက်များနေတဲ့ရေကန်တစ်ခုရှိပါတယ်ရေကလည်းအရန်ငန်နေတဲ့အတွက်ဒိုင်ဗင်ထိုးချတဲ့သူရဲ့ခန္ဓာကိုယ်ပေါ်မှာအပြင်းထန်တက်ရောက်မှုတွေကလည်းရှိပါတယ်။မိုင်းတွင်းနဲ့ရေရဲ့အပူချိန်ကတော့70ဒီဂရီစင်တီဂရိတ်ပဲရှိပါတယ်။ဒီတာတာစားရင်းကို1282ခုနှစ်လောက်ကတည်းကစတင်အသုံးပြုခဲ့ကြတာဖြစ်ပြီးတော့1932ခုနှစ်မှာတော့အသုံးပြုတာကိုရပ်ခဲ့ပါတယ်။အခုအချိန်မှာတော့ဒီစားမိုင်းရင်းကိုတမိုင်းပြတိုင်းနဲ့မြေအောက်ပန်းဖြေကစားခွင့်အဖြစ်ပြောင်းလဲထားပြီးတစ်နှစ်ကိုခီးသွွား9သိန်းလောက်ဆွဲဆောင်နေပါတယ်ရှင်။
ဗန်နိုင်ငံမှာတော့ကိုရိုနာကပ်ရောဂါကြောင့်လူရှင်းနေတဲ့အပန်းဖြေကစားကွင်းတွေမှာလူတွေပြန်လာအောင်ကွန်ပျူတာနဲ့အလုပ်လုပ်နိုင်တဲ့နေရာအစ်တွေကိုဖန်တီးခဲ့ပါတယ်။ဒိုဂျိုမြို့တော်မှာရှိတဲ့ယူမူယူရီလန်ကစားကွင်းမှာ Amusement World Station လို့နာမည်ပေးထားတဲ့ဝင်းကွင်းတစ်မျိုးကိုဖန်တီးခဲ့ပြီးကစားကွင်းထဲကရေကူးကန်ဘေးနေရာတွေ၊ချားရဟတ်ကြီးတွေစီးရင်အလုပ်လုပ်နိုင်အောင် Wi-Fi အင်တာနက်လေးတွေတပ်ပေးထားပါတယ်။လာရောက်တဲ့သူတွေအနေနဲ့လည်းချားရဟတ်စီးရင်ဗီဒီယိုအစည်းအဝေးတက်နိုင်ပြီးအလုပ်လုပ်နိုင်တာပါအခုလိုလာပြီးအပန်းဖြေရင်အလုပ်လုပ်မယ်ဆိုရင်တော့ဈာရက်တွေမှာတစ်ရက်ကိုဂျပန်ယန်1900အမေရိကန်ဒေါ်လာ18ဒေါ်လာကျော်ကျော်နဲ့စနေတနင်္ဂနွေနေ့အားလည်းရက်တွေမှာဆိုရင်တော့ဂျပန်ယန်2000အမေရိကန်ဒေါ်လာ19ဒေါ်လာလောက်ပေးရမှာပါခင်ဗျာ
မက္ကဆီကိုနိုင်ငံမှာနှစ်စဉ်ကျင်းပမည်ဖြစ်တဲ့ဆွန်ဘီဖုတ်ကောင်တွေလမ်းလျှောက်တဲ့ပွဲကိုဒီနေ့မှာတော့အွန်လိုင်းကပဲကျင်းပခဲ့ကြပါတယ်ဆွန်ဘီဖုတ်ကောင်တွေဟာရုပ်ရှင်တွေထဲမှာတော့ဗိုင်းရပ်စ်ပိုးကူပြီးလူတွေကိုလိုက်ကြိုက်တာဖြစ်ပေမဲ့အခုအချိန်မှာကဘာကြီးဟာတကယ်ကပ်ရောဂါကြီးတွေကိုရောက်နေတာကြောင့်အလုံးနေအိမ်မှာပဲနေကြပြီးအွန်လိုင်းကနေကျင်းပခဲ့ကြတာပါဆွန်ဘီဖုတ်ကောင်တွေလိုအဝတ်အစားတွေအကောင်းဆုံးဝတ်ဆင်ပြီးကိုယ့်ဗီဒီယိုကိုအင်တာနက်အွန်လိုင်းမှာတင်ကြရတာပါလူမှုကွန်ရက်ဆာမင်နာတွေမှာဆွန်ဘီလိုဝတ်ဆင်ဗီဒီယိုရိုက်တင်ထားတဲ့ post တွေမှာတော့ #zombiechallenge လို့ရေးပြီးတင်ကြရပါတယ်ဒီပွဲကိုအောက်တိုဘာလ31ရက်နေ့အထိကျင်းပမှာဖြစ်ပြီးအပျော်တန်းနေမကတနင်္ဂနွေလမှာရှိတဲ့အငှက်ဘေးတင်နေတဲ့သူတွေစီကိုလည်းအလူငွေတွေလှူဒန်းသွားမှာဖြစ်ပါရဲ့ရှင
်ပါကစ္စတန်နိုင်ငံကရာချီမြို့မှာပြီးခဲ့တဲ့အပတ်ကမြို့တုံးပျောက်ကွယ်တော်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့စွန်ရဲ84ကောင်ကိုတတိယရက်ကွက်ကအင်တအိမ်မှာဖမ်းဆီးရမိခဲ့ပါတယ်အဲ့ဒီလိုဖမ်းဆီးရမိခဲ့ပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီစွန်တွေကိုအာဖဂန်နစ္စတန်ကဖမ်းလာတာဖြစ်ပြီးအရက်တိုင်းပြည်တွေမှာရောင်းချဖို့ဖြစ်တယ်လို့အကောက်ခွန်ဌာနတာဝန်ရှိသူတဦးကပြောပါရယ်ပြီးခဲ့တဲ့အပတ်တွေအတွင်းအိမ်နှလုံးကိုဝင်ရောက်စီးနှင်းရှာဖွေခဲ့တာမှာအခုလိုဆွန်ရဲတွေကိုရှာဖွေသိမ်းဆည်းမိခဲ့တာပါဒီဆွန်ရဲ84ကောင်ရဲ့ကာလပေါက်ဈေးတန်ဖိုးကတော့အမေရိကန်ဒေါ်လာ 1.2 သန်းတန်တယ်လို့လည်းပြောပါရယ်မျိုးတုံးပြောက်ကွယ်တော့မဲ့တော်ရိုင်းတိရိစ္ဆာန်ရောင်းဝယ်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်စိုက်စရင်အရာဒီငှက်တွေဟာမြို့တုံးဖို့အန်ဒီယန်နဲ့ရင်ဆိုင်နေရပြီးတော့အကောက်ခွန်တာဝန်ရှိသူတွေအနေနဲ့ဥပဒေရေးရာလှုံထုံးလုံနည်းတွေလှုံဆောင်ပြီးရင်တော့ဒီငှက်တွေကိုတဘာဝတော်တဲ့ပြန်လှုပ်ပေးဖို့ရှိတယ်လို့ပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်ရွေးကောက်ပွဲကိုနိုဗ ెంబ ာ3ရက်မှာကျင်းပတော့မှာမို့ဂျန်ကူးရဲ့အတွင်းဘသူ့ကိုမဲထည့်ရမယ်ဆိုတော့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုဆင်းဆောင်နိုင်ဖို့ Republican Party ကသမ္မတဒေါ်နယ်ထရမ့်နဲ့ Democratic Party ကဝင်ရောက်ရှင်ပြိုင်မဲ့ Joe Biden တို့ဟာသူတို့ရွေးချယ်ထားတဲ့ဒုသမ္မတလောင်းတွေနဲ့တူတနင်္ဂနွေနေ့မှာလည်းမဲဆွဲနေကြပါတယ်သမ္မတထရမ့်ဟာပြည်နယ်အငယ်လေးနှစ်ခုဖြစ်တဲ့ New Hampshire နဲ့ Maine ပြည်နယ်တွေကိုမဲဆွဲဖို့တောင်းရောက်နေပါတယ် Democratic Party က Joe Biden ကတော့online ကနေချင်းပါတဲ့ I will vote မဲပေးမယ်ဆိုတဲ့ပွဲမှာမဲဆွယ်မင်ကွန်းပြောကြမှာဖြစ်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့ကာကွယ်ရေးဝန်ကြီး Mark Esper တို့ဟာ India နဲ့နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုခိုင်မာအောင်ကြိုးစားဖို့အတွက်တနင်္လာနေ့မှာ India ခီးစဉ်တွားရောက်နေပါတယ်။ American အစိုးရဟာ Indo-Pacific ဒေသတွင်တရုတ်ရဲ့ပထဝီနိုင်ငံရေးနဲ့စီးပွားရေးစင်ကာပူတွေကိုရင်ဆိုင်ဖြည့်ရှင်းဖို့နီးလန်းရှာနေတာဖြစ်ပါတယ်။အောက်တိုဘာ25ကနေ30ထိတွားရောက်တဲ့ဒီခီးစဉ်တွင်တီရီလင်ကာ၊မော်လ်ဒိုက်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုပါတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့အခုချိန်ထိ COVID-19 ရောဂါအကူးဆက်ခံရသူစုစုပေါင်း 4,000 ခွဲနီးပါးရှိသွားပြီဖြစ်ပြီးသေဆုံးရသူက1,095ယောက်ရှိသွားပြီဖြစ်ပါတယ်။ ထိုင်းနိုင်ငံမှာတော့ဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုစနေနေ့ညနောက်ဆုံးထားပြီးရာထူးကောင်နဲ့နှုတ်ထွက်ပေးဖို့ဆန္ဒပြသူတွေဘက်ကတောင်းဆိုထားပေမဲ့ဝန်ကြီးချုပ်အခုထိနှုတ်ထွက်မပေးသေးတဲ့အတွက်စုယုံဆန္ဒပြနေကြပါတယ်။ဝန်ကြီးချုပ်ပရယုတ်ကတော့သူနှုတ်ထွက်မှာမဟုတ်ဘဲနိုင်ငံရေးပြဿနာကိုတနင်္လာနေ့အင်ကာနေ့မှာကျင်းပမယ်ပါလီမန်ထဲမှာဖြေရှင်းကြဖို့ Twitter ကနေရေးသားခဲ့ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့တက်လောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစစ်ချမ်းသာကိုကြမ်းပါကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးတက်ပါ။
This program has come to you from the Voice of America, Washington.